Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တရဲ့2023ခုနှစ်မေလ19ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါရှင်။ပြီးရင်အတွေ့အကြုံကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။ဂျပန်နိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုယူကရိန်းသမ္မတဇယ်လန်စကီလူကိုယ်တိုင်တက်ရောက်ဖို့ရှိပါတယ်။နောက် G7 ခေါင်းဆောင်တွေအနေနဲ့မြန်မာစစ်တပ်ကိုပြက်ပြက်တတအရေးယူဖို့လူခွေရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကတိုက်တွန်းလိုက်ပါတယ်။နောက်မြန်မာနိုင်ငံကမုံတိုင်းတင်ဒေတာတွေကိုအကူအညီတွေစပေးနေပါပြီလို့ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ် WFP ကပြောပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ပြပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဆရာနာတိန်ဆန့်ကျင်ဆန္ဒပြခဲ့တဲ့မုံရွာတပိတ်ဦးဆောင်သူပန်တာလိုလူတီများတဲ့ကိုဝေမိုးနိုင်ကိုစစ်ကောင်စီကဒီကနေ့ထောင်ဒဏ်အနှစ်20ထပ်ပြီးတော့ချမှတ်လိုက်ပါတယ်
။ဒီနေ့ကပန်တာကိုမုံရွာထောင်ဒဏ်အတရားရုံးမှာပေါ့နော်ဒီပုံမှန်122နဲ့ထောင်ဒဏ်အနှစ်20ချလိုက်တယ်ဗျ။ဒီတရားရုံးနေကိုတိုင်ကစစ်ကောင်စီအလို့ကြပေါ့နော်စစ်တပ်အလို့ကြလိုက်ပြီးတော့အလုပ်ပေးနေတဲ့အပြာရုံးတသက်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်။
မုံရွာတပိတ်ကော်မတီဝင်ကိုခန့်ဝေဖြူပြောပြပေးခဲ့တာပါရှင်။ဒီသတင်းပြည့်စုံတဲ့အတူကရင်နီအရှိချမ်းဒေါ်လျာခုဘက်မှာစီရေးပြင်းထန်နေတဲ့အခြေအနေနဲ့ထိုင်းနိုင်ငံရဲ့ထွေထွေရွေးကောက်ပွဲအနိုင်ရပါတီခေါင်းဆောင်ရဲ့ဘဝဖြတ်သန်းမှုကြောင့်စတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင
်။ကမ္ဘာပေါ်ကစီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေပါဝင်တဲ့ G7 ထိပ်သီးဆွေးနွေးပွဲကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီလူကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်။ဂျပန်နိုင်ငံဟီရိုရှိမာမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့ G7 ခေါင်းဆောင်တွေကယူကရိန်းအရေးနဲ့ပတ်သက်လို့တနေ့ထံခိုင်ခိုင်မာမာနဲ့ရည်တည်နေကြတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ရုရှားစစ်ပွဲအတွက်အသုံးပြုနိုင်တဲ့ G7 နိုင်ငံတွေကစက်မှုလုပ်ငန်းသုံးစက်ပစ္စည်းကိရိယာတွေနည်းပညာတွေတင်ပို့ရောင်းချနေတာကိုပို့ပြီးတော့ကြေကြေပြန့်ပြန့်ကန့်သတ်ရေးပိတ်ပင်ဖို့နဲ့ရုရှားစစ်လုပ်ငန်းတွေကနေဝင်ငွေမရအောင်တင်သွင်းမှုတွေပိတ်ပင်ရေးပါဝင်တဲ့အရေးယူတက်ခတ်မှုတွေလုပ်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်လို့အလုံးစုံပါဝင်တဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးရရှိရရှိအောင်ကူညီဆောင်ရွက်သွားမယ်လို့လည်း G7 ခေါင်းဆောင်တွေကကတိပြုခဲ့ကြပါတယ်။ယူကရိန်းသမ္မတဇယ်လန်စကီအနေနဲ့တင်းငွေတွေနေကြရဲ့ G7 ထိပ်သီးဆွေးနွေးပွဲမှာဗီဒီယိုမိန့်ခွန်းပြောမယ်လို့အစောပိုင်းကမျှော်လင့်ခဲ့ကြပြီးမယ်။အခုတော့လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့ယူကရိန်းအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအထွေထွေမှုအိုလက်စကီဒန်နီလော့ဖ်ကဒီကနေ့နိုင်ငံတော်ရုပ်သံကနေတဆင့်အတည်ပြုပြောကြားခဲ့တာပါ။အင်မတန်ရေးကြီးတဲ့အကြောင်းအရာတွေဆွေးနွေးကြမှာဖြစ်လို့တမရကိုယ်တိုင်တက်ရောက်မှာဖြစ်ပြီးဒါယူကရိန်းပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်အထူးအရေးကြီးတဲ့ကိစ္စပါပဲလို့မစ္စတာဒန်နီလော့ဖ်ကပြောပါရယ် G7 နိုင်ငံတွေအနေနဲ့ယူကရိန်းဘက်ကအခိုင်အမာရပ်တည်နေတဲ့အကြောင်းထပ်ပြီးတော့ကတိပြုပြောကြားနေချိန်မှာပဲယူကရိန်းသမ္မတဇယ်လန်စကီ G7 ထိပ်သီးဆွေးနွေးပွဲကိုလူကိုယ်တိုင်တက်ရောက်မှာပါတစ်ဖက်ကရန်စားမှုမရှိပဲတရားမဝင်လက်ခံနိုင်စရာအကြောင်းမရှိပဲဒီယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအပေါ်မှာ G7 နိုင်ငံအားလုံးအတူဆန့်ကျင်ကြတယ်လို့ G7 ခေါင်းဆောင်တွေဒီကနေ့ထပ်မံပြောကြားထားပါတယ်ရှင
်မြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားမှုတွေပေါ်မှာနိုင်ငံတကာအတိုင်းဝိုင်းဘက်ကအတော်လေးကိုပြက်ကွက်နေတာကြောင့်ဒီအမားကိုပြင်ဆင်ဖို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကG7 အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်စစ်ကောင်စီရဲ့လုပ်ရည်တွေအတွက်အကျိုးဆက်တွေရှိအောင်လည်းမြန်မာပြည်သူတွေရဲ့ဘဝတွေကိုနောက်ထပ်မဆုံးရှုံးမဖျက်ဆီးခံရအောင်တားဆီးဖို့အရေးကြီးတဲ့အချိန်ကိုရောက်နေပြီလို့ APHR က G7 ခေါင်းဆောင်တွေကိုဒီကနေ့မေလ19ရက်နေ့နေ့စွဲနဲ့အိတ်ဖွင့်ပေးစာပေးခဲ့ပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်အပေါ်မှာ G7 နိုင်ငံတွေအနေနဲ့မြန်မြန်ဆန်ဆန်ပြက်ပြက်သားသားအရေးယူဖို့နဲ့ဒီမိုကရေစီရဲ့လှုပ်ရှားတဲ့သူတွေပေါ်မှာတကယ်ထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးဖို့အာဆီယံလွှတ်တော်အမတ်တွေကအိတ်ဖွင့်ပေးစာမှာတိုက်တွန်းထားပါတယ်။အရင်းယူမှုတွေထဲမှာစစ်ကောင်စီကနေပြီးတော့ဒီစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားတဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ဖို့လေရင်စီရောင်းချမှုပိတ်ပင်တာပါဝင်တဲ့လက်နက်တင်ဖို့ရောင်းချမှုအလုံးကိုတားမြစ်ဖို့မြန်မာနိုင်ငံရဲ့အခြေအနေကို ICC နိုင်ငံတကာရာဇဝတ်တရားရုံးမှာဆုံးဖြတ်နိုင်အောင်တင်သွင်းပေးဖို့ဒါမှမဟုတ်အထူးခုံရုံးဖွဲ့ပြီးတော့စစ်ဆေးပေးဖို့ G7 ခေါင်းဆောင်တွေကို APHR ကတောင်းဆိုပါတယ်။စကိုင်းတိုင်းကမ်းဘလူးမြို့နယ်ဗစီကြီးကျေးရွာမှာကလင်းငယ်တွေအပါအဝင်လူပေါင်းများစွာအသက်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့အာဆီယံဘုတ်သဘောတူညီချက်၅ရပ်ကိုစစ်ကောင်စီကအကောင့်ထဲမပေါ်သေးတဲ့ပုံမှာအာဆီယံလွှတ်တော်အမတ်တွေရဲ့ G7 ခေါင်းဆောင်တွေကိုပေးပွေတဲ့အိတ်ဖွင့်ပေးစာမှာထောက်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အခြေအနေကိုလုံခြုံရေးကောင်စီမှဒီအခုအတန်လှည့်နေတဲ့အချိန်မှာပဲပြည်ထောင်ငံဦးဆောင်ပြီးတော့အလို့သဘောဆွေးနွေးနေကြပါတယ်။ဒီမိုကရေစီလူခွင့်ရေးလှုပ်ရှားဆောင်ရွက်နေကြတဲ့မတ်ဝူဝေနှုနဲ့မတ်မေစပယ်ဖြူတို့ကဒီမြန်မာနိုင်ငံကအခြေအနေတွေကိုတင်ပြဆွေးနွေးနေကြတာပါ။ဒီတော့တွဲမှာပဲဒီမြန်မာနိုင်ငံကမူခါမုံတိုင်းတံကိုအဆိုးအဆုံးခံထားတဲ့နေရာတွေစီကို WFP ကပါစားနေရိတ်ခါအစီအစဉ်ကတော့အကူအညီတွေစပြီးတော့ပေးနေပါပြီလို့ပြောပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းတွေမှာအကူအညီတွေစပေးနေပြီဆိုပြီးတော့ဒီအာရှနဲ့ Pacific ဒေသဆိုင်ရာ WFP ရဲ့ Twitter မှာလည်းရေးသားထားပါတယ်။မုံတိုင်းလမ်းကြောင်းတစ်လျှောက်ကလူပေါင်း8000လောက်အကူအညီလိုအပ်နေကြတယ်လို့ပြောပါတယ်။3.2 တန်းကတော့အလွန်မင်းအကူအညီလိုအပ်နိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားတာကိုဌာနတာဝန်ခံ Steven Anderson ကပြောကြားထားတာကိုတော့ WFP ရဲ့လူမှုကွန်ရက်မှာဖော်ပြပါတယ်။UK နိုင်ငံကလည်းမြန်မာနိုင်ငံကမုန်တိုင်းသည့်ဒေသတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ Starlink ပေါင်း2,000ကူညီထောက်ပံ့ပေးမယ်အကြောင်းဒီကနေ့ကြေညာပါရယ်။မုန်တိုင်းကြောင့်အမိုးကံနဲ့တောက်သုံးရေမရှိနေထိုင်နေကြရသူထောင်ပေါင်းများစွာကိုကူညီပေးမှာဖြစ်ပြီးမုန်တိုင်းတန်တဲ့ဒေသတွေမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးအရေးပေါ်အကူအညီတွေအမြန်ဆုံးဖြန့်ဝေပေးနိုင်အောင်လုပ်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါရယ်။နိုင်ငံကကူညီပေးရေးအဖွဲ့အစည်းတချို့ကတော့မုန်တိုင်းအပြင်းထန်တိုက်ခိုက်တာခံရတဲ့ဒေသတွေမှာဆက်သွယ်ရေးနဲ့လမ်းပန်းအခက်အခဲတွေကြုံနေရပြီးအရေးပေါ်အကူအညီတွေပေးအပ်နိုင်ရေးစစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေရတယ်လို့ပြောဆိုထားပါတယ်။ဒီထောက်တွင်မုန်တိုင်းထန်တဲ့ပြည်သူတွေကိုကူညီဖို့အိန္ဒိယရေတပ်သင်္ဘော30မိနစ်တုန်းကအရေးပေါ်ကူညီရေးစည်းဝါးနဲ့တခြားအထောက်အကူပစ္စည်းတွေနဲ့အတူရန်ကုန်မြို့ကိုဆက်ရောက်တဲ့အကြောင်းစစ်ကောင်စီကထုတ်ပြန်ပါတယ်။လိုအပ်တဲ့နေရာတွေကိုအကူအညီတွေရောက်သွားပြီလားဆိုတာကတော့သေချာမသိရသေးသလိုမုန်တိုင်းထန်တဲ့ဒေသတွေကပြည်သူများစုကတော့သူတို့လိုအပ်တဲ့အကူအညီတွေမရဘူးလို့ပြောဆိုကြပါတယ်။ဒီလ14ရက်နေ့ကတိုက်ခတ်ခဲ့တဲ့မုခါဆိုင်ကလုံးမုန်တိုင်းကြောင့်ရခိုင်ပြည်နယ်တစ်ခုထဲမှာတင်သေဆုံးသူ145ဦးရှိသွားပြီလို့မြန်မာစစ်ကောင်စီရဲ့မေလ18ရက်နေ့နေစွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မေလ18ရက်နေ့အထိသေဆုံးသူ48ဦးသာရှိတယ်လို့ထုတ်ပြန်ခဲ့ပြီးတဲ့နောက်စစ်တွေရသေးတောင်ပုံနဲ့ကျွန်းနဲ့ရေပုံမျိုးနယ်တွေမှာဒေသခံ6ဦးနဲ့ IDB ဒုက္ခသက်ဆက်ခံက92ဦးထပ်မံသေဆုံးတာကိုတွေ့ရတဲ့အတွက်ဒီကနေ့မှာတော့သေဆုံးသူ140ကျော်သွားတဲ့အကြောင်းထုတ်ပြန်ကြမှာဖော်ပြထားပါရှင်
။2022ခုနှစ်စစ်တပ်ကနေမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာသိမ်းဆန္ဒပြမှုတွေမှာလူသေများတဲ့မုံရွာတပိတ်ဦးဆောင်သူကိုဝေမိုးနိုင်ကိုစစ်ကောင်စီကထောင်ဒဏ်အနှစ်20ဒီကနေ့ထပ်ပြီးတော့ချလိုက်ပါတယ်။မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ပေါ်မှာဆွဲဆိုထားတဲ့အမှုဒီတဲ့ကနိုင်ငံတော်ပုံကံမှုပုံမှန်1-2ရက်အတွက်ထပ်ပြီးတော့ထောင်ချလိုက်တာဖြစ်ပါတယ်။အခုဆိုရင်တော့သူထောင်ဒဏ်ချခံရတဲ့နှစ်စုစုပေါင်း54နှစ်ဖြစ်သွားပြီဖြစ်ပါတယ်။ပန္တာလိုလူသိများတဲ့ကဗျာဆရာတဦးလည်းဖြစ်မုံရွာတက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ကိုဝေမိုးနိုင်ကို2022ခုနှစ်ဧပြီလ15ရက်နေ့ကဆန္ဒပြပွဲကနေအပြန်သူစီးနင်းလာတဲ့ဆိုင်ကယ်ကိုမုံရွာမြို့ရဲ့လမ်းမကြီးတနေရာမှာစစ်တပ်ကကားနဲ့တိုက်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ကိုဖမ်းပြီးတဲ့နောက်မှာတော့ကိုဝေမိုးနိုင်ကိုစစ်ကောင်စီကပုံမှန် 905 ကကြီးနဲ့6မှု၊ရသသက်ကြီးပုံမှန် 148 ၊ရုံရင်ဆန်ခတ်မှုမှာပါဝင်မှု၊ဓားမြမှုတဘာဝဘေးမှုစတဲ့ပုံမှန် 12 ခုနဲ့ကနအူးတရားစွဲဆိုထားတာဖြစ်ပါတယ်။အဲ့ဒီနောက်ဒီကနေ့အမိန့်ချမှတ်လိုက်တဲ့နိုင်ငံတော်ပုံကံမှုပုံမှန်နဲ့ပါထပ်တိုးပြီးတော့တရားစွဲဆိုခဲ့တာကြောင့်သိထားသလောက်ဆိုရင်တော့သူ့ကိုတရားစွဲဆိုထားတဲ့အမှုပေါင်းက73မှုဖြစ်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505ကနေပြီးထုတ်လင်းပေးနေပါတယ်ခင်ဗျာ
။တောက်ကြနေညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။အကျဉ်းချခံထားရတဲ့ဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူလည်းဖြစ်အဘယ်တီလီသတင်းစာတိုက်ကိုတီထောင်ခဲ့သူလည်းဖြစ်တဲ့ဂျင်မီလိုင်းကိုသူ့ရဲ့အမှုအတွေ့ဒီဗြိတိန်ရှင်းနေငှားရမ်းခွင့်ပြုဖို့အယူခံလွှာတင်ထားတာကိုတော့ဟောင်ကောင်တရားရုံးတစ်ခုကဒီနေ့ပဲချလိုက်ပါတယ်။အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့သူ့ပေါ်ဆွဲချက်တွေအပြစ်ရှိတဲ့အကြောင်းဆုံးဖြတ်ရင်တော့အသက်85နှစ်အရွယ်ဂျင်မီလိုင်းဟာထောင်နဲ့တသက်အထိချမှတ်ခံရနိုင်ပါတယ်။သူ့ဘက်ကပြန်လည်ခြေပရမှာဝါရင်ဗြိတိန်အကျိုးဆောင်ရှင်နေတင်မတီအိုဝမ်ကိုငှားရမ်းခွင့်ပြုဖို့ဂျင်မီလိုင်ရဲ့အယူခံကိုဟောင်ကောင်တရားရုံးချုပ်ကပြီးခဲ့တဲ့နိုဝင်ဘာလတုန်းကခွင့်ပြုခဲ့ပေမဲ့လို့ဟောင်ကောင်အစိုးရကဒါကိုချက်ချင်းကန့်ကွက်ပြီးတရုတ်အာဏာပိုင်တွေကကြားဝင်ဆောင်ရွက်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ ဟောင်ကောင်မှာ2019ခုနှစ်ဒီမိုကရေစီလှုပ်ရှားမှုနောက်ပိုင်းဂျင်မီလိုင်နဲ့တခြားတက်ကြွလှုပ်ရှားသူအများပြားဖမ်းဆီးခံခဲ့ရပြီးတရုတ်ပြည်မှာကြီးအစိုးရက2020ခုနှစ်မှာချမှတ်ခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံထားကြရပါတယ်။ဂျင်မီလိုင်ဟာနိုင်ငံရဲ့ခြားဆိုးရွားတွေနဲ့ပေါင်းပြီးအမျိုးသားလုံခြုံရေးကိုထိခိုက်အောင်စူပူအောင်ကြွမှုတွေဖြစ်အောင်လုပ်တယ်ဆိုပြီးသဘောထားကွဲလွဲသူတွေအပေါ်ဖိနှိပ်ဖို့ပြတန်းထားတဲ့ကိုလိုနီခေတ်ကဥပဒေတွေနဲ့တရားစွဲထားတာပါ။ဂျင်မီလိုင်ဟာတခြားတက်ကြွလှုပ်ရှားသူတွေနဲ့ပေါင်းပြီးဟောင်ကောင်နဲ့တရုတ်နိုင်ငံအပေါ်မှာဆန့်ကျင်လှုပ်ရှားမှုတွေဖြစ်အောင်နိုင်ငံတကာကပိတ်ဆို့တံခါးမှုတွေချမှတ်လာအောင်လှုပ်ဆော်စည်းရုံးခဲ့တယ်လို့ဆက်ဆွဲခံထားရတာပါဂျင်မီလိုင်ကိုပြန်လွှတ်ပေးဖို့အတွက်ကိုတော့နိုဘဲဆုရှင်တွေနဲ့ The New York Times, Washington Post နဲ့ Guardian အပါအဝင်သတင်းမီဒီယာပေါင်း100ကျော်ကတောင်းဆိုထားကြပါတယ်ရှင်
ဆော်ဒီအာရေဗျာနိုင်ငံမှာကျင်းပနေတဲ့ Arab နိုင်ငံများအဖွဲ့ချုပ် Arab League ရဲ့ထိပ်သီးစီးနွေးပွဲရဲ့ဖွင့်ပွဲမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကဒီကနေ့တက်ရောက်ပြီးတော့မိကွန်းပြောကြပါတယ်ရှင်
။ Thank you. At your side express my gratitude for the warm hospitality to His Royal Highness Crown Prince.
ယူကရိန်းသမ္မတပြောသွားတာကတော့ဂျဒက်မြို့မှာအစည်းအဝေးကိုအင်ရှင်ဖြစ်နဲ့ကျင်းပတဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆလမန်ကိုကျေးဇူးတင်ကြောင်းနဲ့ညီညာရေးနဲ့ဒီဆွေးနွေးပွဲကိုတက်ရောက်ကြတဲ့သူအများစုကတရားမျှတမှုကိုလိုလားကြမယ်လို့သူမျှော်လင့်တဲ့အကြောင်းမိကွန်းပြောကြားခဲ့တာဖြစ်ပါတယ်။ Arab League ထိပ်သီးဆွေးနွေးပွဲကိုသူတက်ရောက်မယ်လို့ကြိုတင်ကြေညာထားခြင်းမရှိပါဘူး။အဲဒီနောက်မှာတော့ဒီ Sorry Arabia နိုင်ငံကိုရောက်ရှိလာတဲ့ဒီယူကရိန်းသမ္မတကမိကွန်းပြောခဲ့တာဖြစ်ပါတယ်ရှင်။အာရဗ်နိုင်ငံများအဖွဲ့ချုပ်ရဲ့ထိပ်သီးဆွေးနွေးပွဲတွေကိုတင်းနဲ့ချီကြောင်းဖိတ်ကြားခြင်းမခံရတဲ့ Syria သမ္မတ Bashar al-Assad ကလည်းဒီတစ်ခေါက်မှာတော့ဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်။ Syria နိုင်ငံဟာ Russia ရဲ့မဟာမိတ်နိုင်ငံဖြစ်ပါတယ်ရှင်။
အီရန်နိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဆိုပြီးအမျိုးသားသုံးဦးကိုအီရန်အာဏာပိုင်တွေကဒီကနေ့ကွန်းပြလိုက်တဲ့အကြောင်းတရားရေးဌာနကပြောပါရယ်။အီရန်မှာအမျိုးသမီးတွေမဖြစ်မနေခြုံရတဲ့ခေါင်းစည်းပဝါမခြုံထားလို့ဆိုပြီးပြီးခဲ့တဲ့နှစ်တုန်းကအသက်22နှစ်အရွယ်အီရန်အမျိုးသမီးမာရှာအာမီနီကိုဘာသာရေးရဲတွေကဖမ်းဆီးခဲ့ချိန်မှာတိတ်ဆုံးခဲ့တာကိုမကျေနပ်တဲ့အတွက်ဆန္ဒပြပွဲတွေနိုင်ငံတော်မှာပေါ်ပေါက်ခဲ့တယ်လို့ဒီဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးတော့တေးတန်းကွန်းမြတ်ပေးခံရပြီးတော့ကွက်မြက်ခံရတာပါအခုကွက်မြက်ခံရတဲ့ Majid Kazemi Salam Mahashimi နောက် Said Yakobi တို့ဟာ FRM မျိုးကဆန္ဒပြပွဲတစ်ခုအတွင်းမှာတနက်ထုတ်ကန်ခဲ့ပြီးတော့ဖျားသခင်ကိုရန်ပြုလိုမှုစန့်ကျင်မှုတွေမှာအပြစ်ရှိတယ်လို့ဆိုပြီးတေးတန်ကြမှတ်ခံရတာဖြစ်ပါတယ်ရှင
်ကဘာပေါ်ကအကြီးမားဆုံးရေကန်နေနဲ့ဆယ်ကြီးတွေရဲ့တဝက်လောက်ဟာ1990ခုနှစ်စံလောက်ကနေစပြီးတော့ရေတွေခန်းလာတာနေသားတာကိုတွေ့ရတယ်လို့မနေ့တုန်းကထုတ်ပြန်တဲ့နိုင်ငံတကာသုတေသီတွေရဲ့အစီရင်ခံစာမှာဖော်ပြပါတယ်ဒီလိုမျိုးခန်းချောက်တဲ့အတွက်စိုက်ပျိုးရေးအတွက်ရေတွေနည်းလာတာရေအားလျက်စစ်နဲ့လူတွေသုံးဖို့အတွက်ရေတွေမလုံလောက်တာတာကိုကြုံလာရတယ်လို့အစီရင်ခံစာမှာရေးသားဖော်ပြပါတယ်ရှင်မေလ19ရက်နေ့ရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မုံရွာတပိတ်ဦးဆောင်သူပန်တာလို့လူသိများတဲ့ကိုဝေမိုးနိုင်ကိုစစ်ကောင်စီကဒီကနေ့နှစ်ရှည်ထောင်တန်းထပ်ပြီးတော့ချမှတ်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာသိမ်းဆန္ဒပြမှုတွေမှာလူသိများတဲ့မုံရွာတပိတ်ဦးဆောင်သူကိုဝေမိုးနိုင်ကိုစစ်ကောင်စီကထောင်တန်းအနှစ်20ဒီကနေ့ထပ်မံချမှတ်လိုက်ပါတယ်။မုံရွာတက္ကသိုလ်ကျောင်းသားများတပ်မကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ပေါ်မှာစွဲဆိုထားတဲ့အမှုတွေတဲကနိုင်ငံတော်ပုံကံမှုပုံမှန်တစ်နှစ်နှစ်အတွက်ထပ်ပြီးတော့ထောင်ချလိုက်တာဖြစ်ပါတယ်။အခုဆိုရင်တော့သူထောင်တန်းချခံရတဲ့နှစ်စုစုပေါင်းက54နှစ်အထိဖြစ်သွားပြီဖြစ်ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
စစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပန်တာလို့လူသိများတဲ့မုံရွာတပိတ်ကော်မတီဦးဆောင်သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ကိုမုံရွာအချင်းထောင်ကနေထောင်ဒဏ်အနှစ်20ထပ်ချလိုက်ပါတယ်။တည်ထားသလောက်သူ့အပေါ်ဆွဲဆိုထားတဲ့အမှုပေါင်း73ခုတွေကနိုင်ငံတော်ပုံကံမှုပုံမှန်122နဲ့ထောင်ချလိုက်တာဖြစ်တယ်လို့မုံရွာတပိတ်ကော်မတီဝင်တဦးဖြစ်တဲ့ကိုခန့်ဝေဖြိုးက VOA ကိုပြောပြပါဗျာ
။ဒီနေ့ရောပန်တာကိုမုံရွာထောင်နေတရားရုံးမှာပေါ့နော်ဒီပုံမှန်122နဲ့ထောင်နေ120ချလိုက်တယ်ဗျ။လောလောဆယ်တော့ကျွန်တော်တို့ဒီဘက်ကတော့ဘာမှဆက်လုပ်ဖို့တော့မရှိပါဘူးဗျ။ဒီကတော့ကျွန်တော်ဒီတရားရုံးနေကိုတိုင်ကဒီစစ်ကောင်စီအလူကြပေါ့နော်စစ်တပ်အလူကြလိုက်ပြီးတော့လုပ်ပေးနေတဲ့ဒီပြရုံတသက်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗျ။ဟောအဲ့အတွက်ဒီလိုမတရားအမိန့်ချတဲ့ဟာတွေကိုကျွန်တော်တို့ကတော့အတိမတ်မပြုပါဘူးဗျ။
ကိုဝေမိုးနိုင်ဟာစိတ်ဓာတ်ကြန့်ခိုင်နေစေဖြစ်ပြီးတော့ကြမ်းကြမ်းမာမာပဲလို့သူ့ကိုထောင်ဝင်စာတွေးခဲ့သူတွေကပြောပြပါဗျာ။မ မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းဖြစ်သလိုပန်တားလိုလူသိများတဲ့ကဗျာဆရာလည်းဖြစ်သူကိုဝင်းမိုးနိုင်ဟာဆရာနာသိန်းစန့်ကျင်လှုပ်ရှားမှုတွေကိုတက်တက်ကြွကြွလုပ်ခဲ့သူတယောက်ဖြစ်ပါတယ်။2021ဧပြီလ15ရက်နေ့တုန်းကဆရာနာသိန်းစန့်ကျင်ရေးဆန္ဒပြပွဲတစ်ခုကနေအပြန်သူစီးလာတဲ့ cycle ကိုမုံရွာမြို့လမ်းမကြီးတနေရာမှာဆက်တက်ကကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရပြီးတဲ့နောက်မှာကိုဝေမိုးနိုင်ကိုစစ်ကောင်စီကပုံမှန်905ကာကြီးနဲ့ချမှုရာဇသတ်ကြီးပုံမှန်148ရုံရင်ဆန်ခတ်မှုမှပါဝင်မှုဓမြမှုကျူးလွန်စင်မှတစုံတရာကိုနာကျင်စေမှုတာမန်နာကျင်စေမှုတဘာဝဘေးအမှုစတဲ့အမှု12ခုနဲ့ကနဦးတရားစွဲဆိုခဲ့ပါတယ်။အဲဒီနောက်မှာတော့ဒီနေ့အမိန့်ချလိုက်တဲ့နိုင်ငံတော်ပုံကံမှုပုံမှန်နဲ့ပါထပ်ပြီးတော့တရားစွဲဆိုခဲ့တာကြောင့်တည်ထားသလောက်တရားစွဲခံရတဲ့အမှုပေါင်းက73ခုဖြစ်ပါတယ်။အဲ့ဒီအမှုတွေကပုံမှန်5ခုအတွက်ထောင်ဒဏ်အနှစ်20ကိုမကြခင်လတွေတုန်းကချခဲ့ပါတယ်။2022ဩဂတ်စ်လတုန်းကလည်းပုံမှန်905ကာကြီးအမှု5မှုအတွက်တမှုစီကို2နှစ်စီနဲ့ထောင်10နှစ်2022အောက်တိုဘာလမှာတဘာဝဘေးနဲ့လက်ချံ905ကာကြီးအမှုတွေအတွက်နှစ်မှုပေါင်း4နှစ်ချမှတ်ထားပြီးဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ထပ်ချလိုက်တဲ့ထောင်ဒဏ်အနှစ်20နဲ့ပေါင်းရင်တော့စုစုပေါင်းထောင်ဒဏ်ဟာ54နှစ်ဖြစ်ပါတယ်ရှင်။
မုံရွာတပိတ်ဦးဆောင်သူကိုဝေမိုးနိုင်ကိုစစ်ကောင်စီကထောင်နဲ့အနှစ်20ဒီကနေ့ထပ်ပြီးတော့ချလိုက်တဲ့အကြောင်းသတင်းကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဘက်မှာစစ်ရေးပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါရစေ။ကယားပြည်နယ်ဒေသခံတွေရဲ့အခေါ်ကရင်နီပြည်နယ်ရဲ့အရှိချမ်းကဒေါ်လျာခူကျေးရွာတဝိုက်မှာတော့ဒီကနေ့မေလ19ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေတာ6ရက်ဇတိုက်ရှိသွားပြီလို့ဒေသခံပြည်သူတွေကပြောပါတယ်။တိုက်ပွဲတွေအတွင်းမှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရဲသားပြည်သူတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဒီမော့ဆိုမြို့နယ်အရှိချမ်းမှာရှိတဲ့ဒေါ်လျာခူကျေးရွာနားမှာစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်တွေကြားရက်ဆက်တိုက်ပွဲတွေပြင်းထန်နေတာဒီနေ့ဆို6ရက်ရှိနေပါပြီ။စစ်တပ်ဘက်ကလက်နက်ကြီးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်နေအိမ်တချို့ပျက်စီးသွားတယ်လို့ရွာခံတယောက်ကပြောပြပါတယ်။
အခုချေတီးတဲ့တိုက်ပွဲရပစ်ထန်နေတော့ပဲမင်းငယ်ကလီပြန်နဲ့လာတာဘယ်နဲ့ဇီလမ်းတီးလေနော်ဒီမဲဆိုလည်းနေကြီးကနကနလာတော့ခုချေတီးမပြီးနိုင်သေးဘူးပဲဒီနေ့နေ့ပါဆို6ရက်ဆက်တိုက်ဆိုဟိုစီကောက်စီဖက်ကမဆုတ်သေးတော့အဲသူတို့နေရာမှာပဲသူတို့ဆက်ဖြစ်သေးတယ်ဒါမဲ့လည်းနေကြီးခါကြတော့သူတို့ထူလာတဲ့ခါကြတော့ရွာခရီးသားမကြတော့ဘူးနော်ချိုးအိမ်ဒီလည်းဖြစ်စီဝတ်သေးတယ်ဗျအာဟိုတီးကစီဗီရှောင်းမှာတစ်ခေါက်လာကျဲဝသေးတယ်အော်တရားရတော့မရဘူးတဲ့မဲ့အိနဲ့တချို့စပြင်းများတော့ဖြစ်စီွားရရှိရဗ
ျဒေါ်လျာခုနာရွာဝန်းကျင်ကစစ်ဘေးရှောင်နေသူတွေပုန်းခိုနေတဲ့နေရာပေါ်မီလာ18ရက်နေ့မနက်အစောပိုင်းကလေရင်နဲ့ဘုံကျဲခဲ့တာမှာလူအထိကိမရှိပေမဲ့နေအိမ်တချို့ပျက်စီးခဲ့ပါတယ်စစ်ဘေးရှောင်နေတိန့်ရှောင်နေတဲ့ပတ်ဝန်းကျင်နားမှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တယ်လို့နောက်ထပ်ရွာခံတယောက်ကပြောပြပါတယ
်ဒီမနက်ကတော့ကြားရောအများကြီးပဲမနက်တော့မမြင်ဘယ်နဲ့လောမောင်တေးရွာအနောက်ပဲအနောက်ဘက်လည်းကြားရရဖလျားတလျခုအဲ့ဘက်မှာလည်းကြားရရပေးရပေါ့ဒီခိုင်းရောအဲ့တော့ကြားတော့မကြည့်စမ်းမတော့အိမ်မှာပဲနေနေစသည်မတော်ရဲဆိုတော့လေအိမ်မှာပဲနေနေဆိုတော့မနေ့ဆိုလည်းတလျခုဘက်မှာအေးရကလောက်ဖြစ်စီရော
မေလ18ရက်နေ့ကပဲဘောလခဲမြို့မြောက်ဖက်ကစောလုံးချေးရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့ပါတယ်ဆေးရုံအဆောက်အဦနှလုံးလူနေ6လုံးပျက်စီးခဲ့တယ်လို့ပေါ်လခဲပြည်သူ့ကာကွယ်ရေးအဖွဲ့သတင်းတာဝန်ခံက VOA ကိုပြောဆိုထားပါတယ်။ကရင်နီနယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကအရသာပြည်သူတွေရှိရာဘက်တွေကိုမကြာခဏပစ်ခတ်လေရှိတယ်လို့ဒေသခံတွေကပြောကြပါတယ်
။ရှင်းလိုက်ဆိုတော့ဟိုကိုရလေးမကိုအေးစစ်ပြည်နေချင်တော့ဘောနော်စစ်ကောင်စီတာစစ်ကြောင်းပြီးဆိုတော့ပို့ပြီးတော့စစ်ပြည်တော့ဘောနော်ရလေးလည်းနွားနေပြောရလေးကအိမ်လေးမှာပြင်းနေရှင်တယ်။အဲ့လိုမျိုးအေးစစ်နဲ့ပြင်းနေချင်တယ်
ခုလိုချင်းနေကြောင့်စစ်ဘေးလွတ်ရာတိမ်းရှောင်ခိုလုံနေကြတဲ့ရွာသားတွေဟာနေအိမ်ပြန်ဖို့စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်ဒီအရှိချမ်းကကရင်ပြည်နယ်ကဒေါ်လျာခူဘက်မှာစစ်ရေးပြင်းထန်နေတဲ့အခြေအနေကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ထိုင်းနိုင်ငံကအနိုင်ရပါတီခေါင်းဆောင်ရဲ့ဘဝဖြတ်သန်းမှုနဲ့တောင်အာဖရိကစာသင်ကျောင်းတွေမှာလှည့်ပြီးတော့ဟောပြောနေတဲ့အမေရိကန်အာကာသယာဉ်မှူးဟောင်းရဲ့ခီးစဉ်အကြောင်းသတင်းဆောင်ပါတွေနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်
။ V VOA American အသံရဲ့တောက်ကြညချက်အစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီခေါင်းဆောင်ရဲ့ဘဝဖြတ်သန်းမှုအကြောင်းသတင်းဆောင်ပါကိုဆက်ပြီးတင်ပြပေးကြပါရစေ။ပြီးခဲ့တဲ့မေလ14ရက်နေ့ကကျင်းပပြီးစီးသွားတဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာဘယ်ပါတီကမှအပြတ်အသတ်အနိုင်မရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ပါတီတွေညှိနှိုင်းဆွေးနွေးနေကြပါရစေ။ညွန်ပေါင်းအစိုးရဖွဲ့တဲ့ဆိုရင်မဲအများစုအနိုင်ရထားတဲ့ Move Forward ပါတီရဲ့ခေါင်းဆောင်Peter Lincheron Rinrad ကိုအများစုကဝန်ကြီးချုပ်ဖြစ်စေချင်နေကြတာဖြစ်ပါတယ်။ဒါကြောင့် Peter ရဲ့ဘဝဖြတ်သန်းမှုတစ်စိတ်တစ်ပိုင်းကိုမညိုညိုလင်းကစူးစီးတင်ပြပေးထားတာရှုစားနာစင်ပါရှင
်။ဒီနေ့ရက်ပိုင်းကပဲပြုလုပ်ပြီးစီးသွားတဲ့ထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ Move Forward Party ရှေ့သို့ချီပါတီရဲ့ဦးဆောင်သူတဦးဖြစ်တဲ့ Peter Lim Cheroinrat ကိုထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်တယောက်ဖြစ်လာမလားဆိုပြီးထိုင်းလူထုကရောမြန်မာနိုင်ငံရဲ့အတိုင်းဝိုင်းကရောထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာအတိုင်းဝိုင်းကပါစိတ်ဝင်တစားရှိနေကြတာပ
ါ ข้างหน้าของเสื้อพี่น้องปากกากยอข้างหน้า
ဒါပြင်ပီတာရဲ့မြမအရင်နဲ့ပတ်သက်ပြီးပြောဆိုမှုတွေကြောင့်လည်းမြမလူတို့အများစုကပိုပြီးစိတ်ဝင်စားအလေးထားလာတာပါနိုင်ငံရေးနဲ့စီးပွားရေးသမားတဦးဖြစ်တဲ့ပီတာကိုတင်လို့လည်းခေါ်ကြပါတယ်သူဟာ1980ခုနှစ်စက်တင်ဘာလမှာမွေးဖွားခဲ့တာကြောင့်အခုဆိုရင်အသက်42နှစ်ကျော်ရှိပါပြီပီတာဟာစီးပွားရေးသမားတဦးဖြစ်သလိုသူ့ဖခင်နဲ့သူ့ဦးလေးတို့ရဲ့နိုင်ငံရေးမှာပါဝင်မှုတွေကြောင့်ငယ်စဉ်ကတည်းကနိုင်ငံရေးအတိုင်းဝိုင်းမှာလည်းကျင်လည်ခဲ့သူတဦးဖြစ်ပါတယ်။သူ့ဖခင်ဖုန်ဆက်လင်ထရိုရင်လကဝင်ကြီးချုပ်ဟောင်းတက်ဆင်လက်ထက်ကလေယာစိုက်ပျိုးရေးနဲ့သမဝရမဝင်ကြီးရဲ့အကြံပေးဖြစ်သလိုသူ့ဦးလေးပထမလင်ထရိုရင်ရကလည်းအဲ့ဒီကာလမှာပဲပြည်ထောင်စုဝင်ကြီးရဲ့ကိုရေးအရာရှိတဦးဖြစ်ပါတယ်။သာအကြီးဆုံးဖြစ်တဲ့ပီတာဟာမူလရန်ကျောင်းသားဘဝမှာတော့ဘန်ကောက်ခရစ်စတန်ကောလိပ်ကျောင်းမှာတက်ရောက်ခဲ့ပြီးအသက်17နှစ်အရွယ်မှာသူ့ဖခင်ကသူ့ကိုနယူးဇီလန်ကိုပို့လိုက်ပါတယ်။အဲ့ဒီအချိန်ကသူ့အတူနေထိုင်ခဲ့ရတဲ့မိသားစုကလူလက်တန်းစားဖြစ်တာကြောင့်ကျောင်းတက်ရင်တစ်ဖက်ကလည်းဝင်ငွေရအောင်သတင်းစာပို့တာ၊နှွားနို့ပို့တာတွေလုပ်ခဲ့ရတာပါ။နယူးဇီလန်မှာအထက်တန်းကျောင်းအောင်မြင်ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကိုပြန်လာပြီးသမဆက်တက္ကသိုလ်ကစီးပွားရေးဆိုင်ရာဘွဲကိုတက်ရောက်ရယူခဲ့ပါတယ်။ဒါပြင်အဲ့ဒီအချိန်ကအမေရိကန်ပြည်ထောင်စုတက်ဆက်စ်တက္ကသိုလ်ကပညာသင်ဆုကိုလည်းရခဲ့တာပါ။အဲ့ဒီနောက်ဟာဗတ်တက္ကသိုလ်ကပေးတဲ့နိုင်ငံတကာကျောင်းသားများအတွေ့ပညာသင်ဆုကိုထိုင်းနိုင်ငံရဲ့ပထမဆုံးကျောင်းသားတဦးအဖြစ်လက်ခံရရှိခဲ့ပါတယ်။ဟာဗတ်တက္ကသိုလ် John F. Kennedy ကျောင်းကနေလူမှုရေးရာမူဝါဒမဟာဘွဲ့နဲ့ MIT Massachusetts Institute of Technology ကနေ MBA ဘွဲ့ကိုပါ2011ခုနှစ်မှာရယူခဲ့ပါတယ်။ Peter ဟာအသက်25နှစ်အရွယ်မှာထိုင်းနိုင်ငံကိုပြန်လာခဲ့ပြီးဖခင်ဆုံးမသွားတဲ့အတွက်မိသားစုစီးပွားရေးလုပ်ငန်းဖြစ်တဲ့ CEO Agrifood Company Limited မှာဦးဆောင်ညွှန်ကြားမှုတာဝန်ယူလုပ်ကိုင်ခဲ့ပါတယ်။သူဟာ2019ခုနှစ်နဲ့2018ခုနှစ်တွေမှာလဲ Grab Thailand မှာအလုံးအမှုဆောင်ညွှန်ကြားရေးမှူးတာဝန်ယူခဲ့တာပါ။အဲဒီနောက်မှာတော့အနာဂတ်ရှေ့ဆောင်ပါတီ Future Forward Party ဝင်တဦးအနေနဲ့2019ခုနှစ်အထွေထွေရွေးကောက်ပွဲမှာဝင်ရောက်အရွေးခံပြီးအောက်လွတ်တော်အမှန်နေရာရခဲ့ပါတယ်။အဲ့ဒီနှစ်ထဲမှာပဲလေယာစိုက်ပျိုးရေးမူဝါဒ၊မြေယာပိုင်ဆိုင်မှု၊တောင်သူလယ်သမားတွေရဲ့ကြွေးမြီကိစ္စ၊စေးချောက်ကိစ္စ၊စိုက်ပျိုးရေးရာခီးသွွားလုပ်ငန်း၊ရေအရင်းအမြစ်စတဲ့အချက်၅ချက်ပါမူဝါဒတွေနဲ့ပတ်သက်ပြီးအောက်လွတ်တော်မှာတင်ပြပြောဆိုမှုတွေကြောင့်နိုင်ငံရေးလောကမှာရောလူထုကြားမှာပါထင်ပေါ်လာခဲ့တာပါ2020ခုနှစ် February လမှာသူပါဝင်တဲ့ Future Forward Party ဖျက်သိမ်းခံရပြီးနှစ်ပတ်အကြာ2020မတ်လမှာတော့သူဦးဆောင်ပြီးတခြားပါတီဝင်54ဦးနဲ့အတူအခု2023မှာအနိုင်ရရှိခဲ့တဲ့ Move Forward Party ကိုထူထောင်ခဲ့တာဖြစ်ပါတယ်။ Peter ဟာထိုင်းရုပ်သံဇလန်းတွဲတွေကမင်းသမီးတဦးဖြစ်တဲ့ချူတီမာတီပန်နတ်နဲ့ online ကနေတွေ့ခဲ့ပြီး2012ခုနှစ်မှာလက်ထပ်ခဲ့ပါတယ်။ဒါပေမဲ့ခုနှစ်နှစ်အကြာမှာတော့တရားဝင်ကွာရှင်းပြတ်ဆဲခဲ့ကြပါဗျ။ပီတာမာပီပင်းဆိုတဲ့တမီးလေးတယောက်ရရှိခဲ့ပြီးသူ့ရဲ့နိုင်ငံရေးလှုပ်ရှားမှုပွဲတချို့မှာသူ့တမီးလေးကိုပါတွေ့ကြရတာပါရှင်။စမညညွန့်လွင်ပါ
ထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲအနိုင်ရပါတီရဲ့ခေါင်းဆောင်ပီတာရဲ့ဘဝဖြတ်သန်းမှုတစ်စိတ်တစ်ပိုင်းကိုမညွညူလင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တောင်အာဖရိကနိုင်ငံတွေကိုလှည့်ပြီးတော့သွားရောက်ခဲ့တဲ့အမေရိကန်အာကာသယာဉ်မှုရဲ့ခီးစဉ်အကြောင်းကိုတင်ဆက်ပေးကြပါမယ်။တောင်အာဖရိကနိုင်ငံမှာစတန်ဘာသာရပ်တွေလို့သတ်မှတ်ထားတဲ့သိပ္ပံ၊နည်းပညာ၊အင်ဂျင်နီယာနဲ့တင်ချာဘာသာရပ်တွေနဲ့ပွဲရတဲ့သူတွေဟာအမျိုးသမီးပမာဏက73ရာခိုင်နှုန်းပဲရှိပါတယ်။ဒါကြောင့်မို့လို့အဲ့ဒီဘာသာရပ်တွေကိုမိန်းကလေးတွေပို့ပြီးတော့မှစိတ်ဝင်စားလာအောင်အမေရိကန်အာကာသယာဉ်မှုဟောင်းတယောက်ကတောင်အာဖရိကကနိုင်ငံတွေကိုလှည့်လည်သွားပြီးတော့သူ့ရဲ့အာကာသခီးစဉ်အတွေ့အကြုံတွေကိုမျှဝေပြောပြခဲ့ပါတယ်။တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်ကနေပြီးတော့သတင်းတောက်ဇဟီယာကာဆန်ရဲ့သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်
။ကဘာတဝါကအမျိုးသမီးတွေလေးစားအသိဉာဏ်ရရတဲ့အမျိုးသမီးအာကာသယာဉ်မှုဟောပြောတာကိုနားထောင်ရဖို့စောင့်နေကြတာယုံကြည်ယုံရှင်ပါပဲ။အငိမ့်သားအာကာသယာဉ်မှုလည်းဖြစ်အနုပညာရှင်လည်းဖြစ်တဲ့နီကိုစကော့ကတောင်အာဖရိကနိုင်ငံကအကြောင်းတွေမှာစတန်ဘာသာရပ်တွေကိုပူစိတ်ဝင်စားလာအောင်ဆွဲဆောင်မှုဟောပြောရေးခီးစဉ်ထွက်နေတာပါ။ STEM STEM ဆိုတာကတော့သိပ္ပံ၊နည်းပညာ၊စက်မှုလက်မှု၊သင်္ချာဘာသာရပ်တွေပါဝင်ပါတယ်။သူမရဲ့တမှုထူးခြားတဲ့သိပ္ပံနည်းပညာနဲ့ပဲ STEM အတွေ့အကြုံတွေနဲ့အနုပညာ Art နောက်ခံတွေပေါင်းစည်းပြီး STEAM STEAM ရဲ့အရေးပါဝင်ကို Nicole Stock ကအခုလိုပြောပါတယ်
When you add steam in
STEM နဲ့ပေတဲ့ကိုအနုပညာပေါင်းစပ်လိုက်တဲ့အခါကလေးတွေကိုသူတို့ရဲ့အုံနောက်တစ်ခုလုံးကိုသုံးဖို့တွန်းအားပေးလိုက်သလိုပါပဲစဉ်းစားကြည့်လေသူတို့ပြဿနာတစ်ခုအဖြေကိုရှာတဲ့အခါရှိသမျှအရေးချင်းတွေအလုံးကိုသုံးပြီးအဖြေရှာနိုင်မယ်နောက်မှစကြဝဠာစနစ်ထဲဂျူရီနဲ့ပတ်သက်တဲ့ကြီးမားတဲ့စင်ခေါ်မှုတွေကိုဖြေရှင်းတဲ့အခါမှာသူတို့တွေရဲ့အဖြေရှာနိုင်စွမ်းကိုကျမတို့အမိပြုရမယ်ဒါကြောင့်မို့အုံနောက်အစိပ်ပိုင်းအကုန်လုံးကိုတုံးပြီးအပြေရှာနိုင်ဖို့စတမ်ပါအနုပညာ art ပါထည့်သွင်းစဉ်းစားဖို့လိုပါမယ်ဒါမှလည်းရှိတဲ့ကိရိယာတွေကိုနားလည်ပြီးသူတို့မှာရှိသမျှရည်ချင်းတွေအကုန်လုံးကိုထည့်သုံးနိုင်မှာပ
ါတောင်အာဖရိကနိုင်ငံမှာစတမ်ဘာသာရပ်တွေနဲ့ဘွဲရသူတွေထဲမှာအမျိုးသမီးက73ရာခိုင်နှုန်းပဲရှိပါတယ်ဒီနယ်ပယ်တဲ့အမျိုးသမီးဥယျာဉ်တိုးလာအောင်ဆောင်ရွက်နေသူတို့ကတော့ Steve Sherman ပါသူကတော့စာတင်စုတွေရရတဲ့အကြောင်းစရာဖြစ်ပြီးအကျိုးမြတ်မြူတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Living Math အဖွဲ့ကိုတည်ထောင်ထားသူလည်းဖြစ်ပါတယ
် If you look at the number of scientists there are too few women
ဒီပံပညာရှင်တွေကိုကြည့်လိုက်ပါအမျိုးသမီးဥယျာဉ်နည်းတော့လာပါတယ်အမျိုးသမီးကိုစားပြုထားတာလည်းနည်းလာပါတယ်ဒါတွေကြောင့်မို့လို့လည်းတချို့သောမိန်းကလေးတွေကဒီနယ်ပယ်ကိုကြည့်တဲ့အခါအမျိုးသားတွေပဲတွေ့နေရတော့သူတို့လည်းလုံနိုင်တယ်လို့မထင်ကြတော့ပါဘူးအခုလိုအတူယူလို့ရတဲ့အမျိုးသမီးကိုရှေ့မှောက်ချပြတော့သူတို့တွေလည်းအော်ဒီနယ်ပယ်တဲ့အမျိုးသမီးတွေလည်းရှိပါလားဆိုတာမျိုးဆက်ဆက်မိပါတယ်။ပိုလဲဆွဆောင်နိုင်ပါတယ်သူတို့ကို STEM နယ်ပယ်တွေကပိုစိတ်ဝင်စားလာပြီးပညာရှင်တွေဖြစ်လာဖို့ဒီချက်ကအရန်ကိုအရေးကြီးပါတယ
်။တောင်အာဖရိကနိုင်ငံကရူးဒေသမှာ NASA ရဲ့နည်းနည်းတဲ့အာကာသလေးလာရေးအထောက်အကူပေးရေးစခန်းတည်ဆောက်ဖို့အစီအစဉ်တွေလည်းရှိတာမို့တောင်အာဖရိကနိုင်ငံကိုယ်၌ကအာကာသလေးလာရေးမှာအရေးပါပါတယ်။ကိုယ်တန်းကြောင့်သူအဇေရာအီရိုဂလူးကတော့အငိမ့်စားအာကာသယာဉ်မှုစတော့ကသူမနဲ့သူမရဲ့တငယ်ချင်းတွေအတွက်တော့လေးစားအတူယူစရာအမျိုးသမီးပါလို့ပြောပါတယ
် I remember Nicole Stott I used to watch her
Nicole Stott ကိုကြည့်တာပေါ့ကျမကိုယ်တိုင်လည်းအာကာသဆက်ကြဝဠာအကြောင်းလေးစိတ်ဝင်စားတော့သူရှင်းပြထားတဲ့ဗီဒီယိုတွေကြည့်ဖို့ပါတယ်အာကာသထဲမှာဘလို့နေပြီးတော့ဘလို့လောက်ရမလဲဆိုတာသူပြောပြတဲ့ဗီဒီယိုတွေလည်းတွေ့ဖို့ပါတယ်အခုလိုအပြင်မှာပါသူ့ကိုတွေ့ရတော့အရန်ကိုပျော်ရွှင်ရပါတယ်တကူကူလှုပ်ချင်တယ်ဆိုရင်ရောက်နေတဲ့ပတ်ဝန်းကျင်ဒါမှမဟုတ်ဘေးမှာရှိနေတဲ့သူတွေကကိုလှုပ်ချင်တာနဲ့ဘာမှမဆိုင်ပါဘူးမြုံမှန်းချက်မျက်မျက်နှာထားပြီးတော့လို့ရင်ဘာမှဆိုလှုပ်နိုင်မှာပ
ါရီမန်းချက်မြင့်ကစိတ်အားထက်သန်ပြီးသားဖို့ခက်တဲ့ကလေးတွေရဲ့ခိုင်မာတဲ့စိတ်ဓာတ်တွေနဲ့တောင်အာဖရိကနိုင်ငံရဲ့သိပ္ပံနဲ့အသစ်တီထွင်နိုင်စမ်းတွေကတဟုန်ထိုးတက်ဖို့အရှိန်ယူနေပါပြီခင်ဗျာ
အမေရိကန်အာကာသယာဉ်မှုဟောင်းတယောက်ရဲ့တောင်အာဖရိကနိုင်ငံကအကြောင်းတွေကိုလှည့်လည်သွားပြီးတော့အာကာသခီးစဉ်အတွေ့အကြုံတွေအကြောင်းကိုဟောပြောခဲ့တဲ့အကြောင်းသတင်းကိုကိုရဲမွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တည်င်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American အတန်ရဲ့မေလ19ရက်နေ့တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။ည10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။တုဒ္ဒဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့မေလ14ရက်နေ့ကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်အိုးအိမ်တွေနဲ့လူအသက်တွေအများအပြားဆုံးရှုံးခဲ့ရပြီးတော့အရေးပေါ်အကူအညီလိုအပ်နေသူဟာအနည်းဆုံး3,000လောက်ရှိနိုင်ပါတယ်လို့ကုလသမဂ္ဂအရာရှိတွေကခန့်မှန်းထားပါတယ်။မုန်တိုင်းလွန်ကာလနောက်ဆက်တွဲရေကြီးမြေပြိုမှုတွေနဲ့ကြုံရနိုင်တဲ့အန္တရာယ်တွေရှိနေတဲ့တစ်ချိန်တည်းမှာပဲလိုအပ်တဲ့အကူအညီတွေမရဘူးလို့မုန်တိုင်းတင့်ဒေသတွေမှာနေထိုင်သူတွေကပြောကြပါဗျ။မိုခါမုန်တိုင်းတန်ခံလိုက်ရတဲ့ဒေသတွေကအမျိုးသမီးတွေကြုံတွေ့ရတဲ့အခြေအနေတွေပြောပြချက်တချို့ကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ဆက်ထားတာရှူစားနာစင်ပါရှင်။
There's a path we must choose sometime. Gotta stand up and fight sometime.
ကိုဗစ်ကပ်ရေးကြောင့်လူမှုစီးပွားချက်တွေကျုံခဲ့ရတဲ့မြန်မာပြည်သူတွေဟာဆရာနာသိမ်းမှုနဲ့ကျုံခဲ့ရပြီးတဲ့နောက်ပိုင်းမှာလည်းစစ်ပေးပြီးပတ်ခါတွေကြောင့်အိုအေးဆုံးခွာထွက်ပြေးနေကြရပြီးအခုတခါမေလ14ရက်နေ့တုန်းကလည်းအင်အားပြည့်မူခါဆိုင်ကလုံးမုန်တိုင်းထံကိုနေရာတော်များများမှာကျုံကြရပြန်ပါတယ်အတူတဖြင့်ရခိုင်ချင်းစကိုင်းနယ်မကွေးတိုင်းဒေသတွေဘက်မှမုန်တိုင်းတံကိုစူးစူးဝါးဝါကျုံခဲ့ကြရတာပါမုန်တိုင်းတံတဲ့ဒေသတွေဟာပြိပခဆင်းရဲမွဲတေမှုမတည်ငြိမ်မှုနဲ့သဘာဝဘေးဒဏ်တွေကိုအရင်ကတည်းကခံစားကြုံတွေ့ခဲ့ရတဲ့ဒေသတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်ရခိုင်ပြည်နယ်စစ်တွေမျိုးနဲ့အနီးတစ်ဝိုက်ခြေရွာတွေကတော့မုန်တိုင်းတံကိုအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေပဲဖြစ်ပါတယ်အဲ့ဒီဒေသတွေမှာအရင်ကတည်းကပြိပခတွေကြောင့်ပြည်တွင်းမှာပဲအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ IDP ဒုက္ခသည်တွေအများအပြားရှိနေပြီးဒီဒုက္ခသည်တွေဟာမိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခတွေကိုဆင်ခဲခံစားကြရပြန်ပါတယ်မုန်တိုင်းကြောင့်ရွေးကြဒုက္ခသည်စခန်းတွေနဲ့ကျေးရွာတွေပျက်စီးသွားခဲ့ရပြီးသေဆုံးသူတွေလည်းရှိခဲ့တာပါစစ်တေမျိုးအနီးကျေးရွာတစ်ခုမှာနေထိုင်နေတဲ့ရွေးကြမွတ်စလင်အမျိုးသမီးနူဝါဘာကတော့မုန်တိုင်းအတွင်းမှာသူ့မိသားစုဝင်တချို့ဆုံးရှုံးခဲ့ရတယ်လို့ပြောပြပါတယ်
ကျမချွေးမနဲ့မြေးမလေးရဲ့အလောင်းတွေဒီနေရာမှာပဲတွေ့ခဲ့တာပါကျမအကိုနဲ့သားတွေရဲ့အလောင်းတွေကိုတော့ရွာအနီးအနားမှာတွေ့ပါတယ်တယောက်ရဲ့အလောင်းကိုလမ်းပေါ်မှာတွေ့ပြီးနောက်တယောက်ရဲ့အလောင်းကိုတော့ရွာထဲမှာတွေ့ပါတယ
်အမြင့်ဆုံးလေတိုက်နှုန်းမိုင်120လောက်ထိပြင်းထန်ခဲ့တဲ့မူခါဆိုင်ကလုန်းမုန်တိုင်းကြောင့်စစ်တွေမျိုးမှာထိခိုက်ပျက်စီးမှုမရှိတဲ့အိမ်ဆိုတာမရှိတော့ပါပဲလို့ဒေသခံတွေကပြောပြကြပါတယ်။လျှက်စစ်မိတိုင်းတွေပြိုကျလူနေအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးငါးဖမ်းလီတွေနဲ့အသက်မွေးရကြောင်လုပ်ငန်းတွေအများပြားထိခိုက်ပျက်စီးခဲ့ရပါတယ်။မူလိုက်ဆောင်ဝင်တဲ့အချိန်မှာစစ်တွေမျိုးအနီးကကြေးရွာတစ်ခုမှာရှိနေပြီးဘေးလူရကိုထွက်ပြေးတင်းရှောင်ရင်းအသက်မသေးလွတ်မြောက်ခဲ့တဲ့နူဘာဟာကလည်းသူတွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါတယ်။
မုန်တိုင်းရှင်ပြင်းလာတော့ကျမကိုယ်တိုင်လည်းတေးရမှကြောက်တယ်လို့ကျမသားသမီးတွေကလည်းမသေးစေချင်တာကြောင့်ကလေးတွေကိုခေါ်ပြီးတော့နေရာကနေထွက်ပြေးတော့တာပါပဲပြေးရင်ရေနစ်ခဲ့ပါသေးတယ်လူတွေကကျမတို့ကိုရေထဲကနေဝိုင်းဆွဲကယ်ခဲ့ကြလို့တာပေါ့ကျမတို့အဲ့ဒီအချိန်မှာတေပြေးလို့တောင်တွေးခဲ့တာပါ
နူဘာဟာလူအသက်မသေးလူမြောက်တဲ့သူတွေအများပြားရှိပေမဲ့လို့စစ်တွေတခုထဲမှာတင်သေဆုံးပျောက်ဆုံးသူဟာ400လောက်ထိတောင်ရှိနိုင်တယ်ဆိုပြီးကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေနဲ့ဒေသခံတွေကခံမှန်းပြောဆိုထားကြပါတယ် မြန်မာစစ်ကောင်စီကတော့စစ်တွေမြို့အပါဝင်မုံတိုင်းတန်တဲ့ဒေသတွေမှာအိုးအိမ်တွေတောင်းတဲ့ခြေထိခိုက်ပျက်စီးခဲ့ရပြီးလန္ဒရာတွေဌာနဆိုင်ရာအဆောက်အဦတွေနဲ့ဆက်သွယ်ရေးတာဝါတိုင်းတွေအပါဝင်အခြေခံအဆောက်အဦအများအပြားထိခိုက်ပျက်စီးခဲ့တဲ့အကြောင်းနဲ့တိတ်ဆုံးသူကတော့တောက်ကြနေအထိ140ကျော်ရှိတဲ့အကြောင်းကိုထုတ်ပြန်ချပါတယ်ပြောက်ဆုံးနေတဲ့သူတွေရှာဖွေနေစေဖြစ်ပြီးတေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့ဒေသခံအကူအညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့ပြောဆိုကြပါတယ်။ဒီတေဆုံးစင်းနဲ့ပတ်သက်လို့တော့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကတော့မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုဆက်စစ်လေ့လာနေပြီးအရေးပေါ်အကူအညီတွေအများဆုံးပေးနိုင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုကြပါတယ်။မုံတိုင်းတဲ့နေရာတွေကဒေသခံတွေကတော့ဆက်သွယ်ရေးနဲ့လမ်းပန်းသွားလာရေးအခက်အခဲတွေကြုံနေရတဲ့တစ်ချိန်တည်းမှာသူတို့အတွက်အကူအညီတွေမရဘူးလို့ပြောဆိုကြပါတယ်။ကိုဗစ်ကာလကလေးကကြုံနေရတဲ့စာဝန်ရေးချက်တဲမှုတွေဟာအခုလိုအခြေအနေကြောင့်ပိုးပြီးတော့ခက်ခဲလာစီတယ်လို့မုံတိုင်းတန်ခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့မကွေးတိုင်းစင်ပြူကျွန်းမြို့နယ်ကဒေသခံအမျိုးသမီးတူကပြောပြပါဗျာ။
ကျမတို့ဒီအသက်အရွယ်အထိမှာလုံးဝမကြုံခဲ့ဘူးတဲ့အခြေအနေပေါ့။ဒီလောက်လက်ကျန်းတစ်ချောင်းလုံးသိုးသွားတဲ့အခြေအနေမှာဟိုဘာမှအကူအညီပေးတာမျိုးတွေထောက်ပံ့တာမျိုးတွေမရှိတဲ့အချိန်ဒီမှာကျမတို့ဟိုစိတ်ချိခိုက်ရတာပေါ့ခံစားရတယ်ဘာဖြစ်လို့လဲကိုရီတာအခက်ခဲနေတဲ့အချိန်မှာဘာမှအကူအညီကယ်ဆယ်မှုမရှိဘူးပြီးတော့ဟိုအခုလက်ရှိဖြစ်နေတာကျမတို့ဘာလို့ဖြစ်နေကြလဲဆိုတော့ဒီပြန်ကြတော့နှုံးနေကြနေခဲ့တယ်အဲပြီးရင်ဟိုတမျိုးလုံးဖြစ်တဲ့အချိန်ဒီဆိုဘသူ့ကိုမှဘသူမကယ်နိုင်တဲ့အချိန်ကြီးဖြစ်နေတယ်ဘသူ့ကိုမှလည်းအကူအညီတောင်းမှမရှိဘူးအဲ့တော့ကိုဟာနဲ့ကိုကိုဒီကိုကကိုတက်နိုင်တယ်လားခလေးတွေပေါ့နော်အဲ့လိုမျိုးလေးတွေတော့လုံနေကြရတာပေါ့ဟိုကိုပြလာဆိုညာကျမတို့မှာခက်ခဲတာရယ်ဆိုတော့ဒီလိုမျိုးဟိုစီးပွားရေးတွေเนาะအခြေအနေတွေဟိုကြာဆင်းလာတယ်စီးပွားရေးတွေကုန်စည်နှုန်းတွေတက်တယ်ဟိုငွေရရှာရခက်တယ်အဲ့လိုမျိုးအခြေအနေတွေမှာကျမတို့ဟိုပို့စားတွေနဲ့ကိုအဆင်ပြေသလိုလေးတွေစားတောင်းနေရမှာအခက်ခဲတွေကတော့အများကြီးပဲအဲဒီကြားထဲမှာအဆင်ပြေသလိုလေးတွေလုပ်နေကြရတာဟုတ်မှာအခုလိုမျိုးရေရဒီလိုမျိုးရေကြီးလိုက်တဲ့အချိန်မှာကြတော့ဟိုတချို့တွေဆိုဘဝတွေအတိတ်ကနေပြန်စားကြရတော့မယ်အဲ့လိုအခြေအနေတွေအများကြီးရှိတယ်ဟိုဒါတမျိုးလုံးအတိုင်းတာပါဟိုလုံစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့ဟာလည်းသူတို့ဆုံးရှုံးနေစံဆက်တွေဆိုရင်စံနေအေးအကုန်လုံးပါပဲဟိုပဲတွေနှမ်းနေအဲတောင်ကြီးလက်သမားတွေဆိုလည်းအကုန်လုံးနှမ်းနေပြက်စီနေစိုက်ခင်းနေပြက်စီနေကျမတို့ဘက်တွေမှာပေါ့နော်အခုဆိုရင်တက်ဆက်လက်ထဲမှာရှိရင်တောင်မှာကျမတို့ဝယ်စားတဲ့ဝယ်စားလို့မရတဲ့အခြေအနေဖြစ်နေတယ်ဘာဖြစ်လို့စိုင်းနေလဲသူတို့မှာသူတို့ခက်ခဲနေအများကြီးပြက်စီဆုံးရှုံးမှုတွေရှိတော့ဘယ်သူစိုင်းနေလဲမထွက်နိုင်ဘူးဆိုတော့အများကြီးပါပဲရှင်ဆုံးရှုံးနေတာမှုတွေကတော့ခိကခံစားမှုတွေလည်းအများကြီးပဲဟိုပြောမပြနိုင်အောင်လည်းရင်ထဲမှာတော့မဆိုင်မှုရှင်ပြောမပြနိုင်အောင်ပါပဲ
မုံလဲရှိတဲ့အကြောင်းသတင်းတွေကြားခဲ့ရပေမဲ့လို့လည်းတာဝန်ရှိသူတွေဘက်ကစနစ်တကျသတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်ပေးတာမျိုးတွေမရှိခဲ့သလိုအခုလောက်ထိအခြေအနေဆိုးရွားလာလိမ့်မယ်လို့ဒေသခံတွေကလည်းမျှော်လင့်ခဲ့ကြတဲ့အကြောင်းဒီဒေသခံကပြောပြပါတယ်ထိမှန်မထားတဲ့ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတာကြောင့်အခုအချိန်မှာကုညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအရေးပေါ်အကူအညီတွေအထူးလိုအပ်နေတယ်လို့လည်းသူကပြောပါတယ်
။ကျမတို့လောလောဆယ်လိုအပ်တာကြတော့ပြန်လည်ထူထောင်ရေးပေါ့အကုန်လုံးဟိုလိုအပ်တာလေးအကုန်ပါပဲရှင်ပြောရမယ်ရှင်တော့ကျမတို့ဟိုအိမ်တွေတချို့ဆိုအိမ်ပြည့်စည်တဲ့လူတွေရှိမယ်။အာစီးပွားရေးလုပ်ငန်းရှင်တွေဟိုဘာပေါ့နော်ကိုယ့်ရဲ့ဟိုပစ္စည်းတွေစုံစုံနေနာတာတွေရှိတယ်။အဲလူသေးတာတွေထိခိုက်တာတွေရှိရပေါ့နော်အဲ့ဒီအချိန်မှာအကုန်လုံးပြန်လည်ထူထောင်ရေး
နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပြည်ပခါတွေကြောင့်ငခုကလေးကစားဝင်နေရေးအခက်ခဲကြုံနေရတဲ့ပြည်သူတွေဟာမူခါဆိုင်ကလုံးမုန်တိုင်းကြောင့်သူတို့ရဲ့အသက်ရှင်နေထိုင်မှုတွေဆင့်ကဲထိုးနှက်ခံခဲ့ရသလိုဖြစ်ခဲ့ရတာပါမုန်တိုင်းကြောင့်စားစရာနေစရာပျောက်ပြီးစားဝင်နေရေးအခက်ကြုံနေရတယ်လို့စစ်တွေမျိုးဒေသခံအမျိုးသမီးတို့ကပြောပြပါတယ်
အမမဆာကပါလေလျာငါရှိပါပဲ။အိုလေးမရှိပါ၊ခေါလေးမရှိပါ၊အင်းလေးမရှိပါ၊ရာလေးမရှိပါ၊အဝဲလေးမလျားပါ။အဲညောကဒီဖိုင်းတို့ဟိုငယ်လို့မလို့တောင်းဖို့လာကပါ။ဒါပ
ါပဲဆန်နေပါလေနင်းနေလားရမလားလို့ဒီပြတ်ကြည့်ဖို့လာတယ်ကွာ။ငါစားစားပိုက်ဆံလေးမရှိဘူးနေစားနေရာလေးမရှိဘူးအခက်ကြီးကကြားနေပြီ။ဒီကကြောက်ကပြေးတာနဲ့ညတာတော့ပဲစားနေ။ဒီလည်းမဲလေးဒီမှာကြောက်ကပြေးတာ။
စားစရာဆန်တဲ့ပကံခွဲရောက်လေးတွေရဖို့နေထိုင်စားတောက်ရေးအတွက်ခက်ခက်ခဲခဲရုန်းကန်နေရခြင်းမှာပဲအခုတော့ရှိတဲ့ပကံလေးဆန်လေးတွေတောင်မရှိတော့ပါဘူးအိမ်ပြန်စားဖို့ငွေလည်းမရှိဘူးစားလဲစားလာပြီအစာမစားရတာနှစ်ရက်ရှိပါပြီဒီလိုဘိုက်ဟောင်းလောင်းနဲ့နောက်ထပ်ဘယ်နှစ်ရက်ဆက်နေရအောင်မလဲအစိုးရကကျမတို့ကိုဘယ်တော့လာပြီးတော့ကူညီပေးမလဲဆိုတာလည်းမသိပါဘူး
ပင်လားပင်လေအော်မှာဆယ်စုနှစ်တစုကျော်အတွင်းအပြင်းထန်ဆုံးတိုက်ခတ်တဲ့မုန်တိုင်းဖြစ်ခဲ့တဲ့ဆိုင်ကလုန်းမူခါကြောင့်မြန်မာနိုင်ငံအတွင်းအထိဒုက္ခရောက်ကြရတဲ့သူတွေရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဆက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းဒီမုန်တိုင်းကြံကိုစူးစူးဝါးဝါးခံခဲ့ကြရတယ်လို့
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေဒီယုံ UNHCR ပြောခွင့်ရအော်ဂါဆာရာဒိုကပြောပါတယ်
The Rohingya refugees in the camps in Teknaf and neighboring Bangladeshi communities were the most affected.
Teknaf မြို့ဒုက္ခသည်များနေမှာနေထိုင်ကြတဲ့ Rohingya ဒုက္ခသည်တွေနဲ့အနီးအနားမှာနေကြတဲ့ Bangladesh ဒေသခံအတိုင်းအဝန်းတွေကတော့ထိခိုက်မှုအများဆုံးပါ။သူတို့ခိုလုံနေထိုင်တဲ့နေရာတွေ၊ဝေဆောင်မှုပေးတဲ့နေရာတွေ၊အခြေခံအဆောက်အအုံတွေထောင်ထဲချီပျက်စီးသွားပါတယ်။လာမယ့်မုတ်တုံရသည်မတိုင်ခင်မိသားစုတွေအနေနဲ့ပိုးပြီးကြုံလာရနိုင်တဲ့အခြေအနေပါပဲ
။ဘုံတိုင်းလွန်သွားပြီမဲ့လို့နောက်ဆက်တွဲရေကြီးမြေပြိုမှုတွေဆက်ပြီးတော့ကြုံရနိုင်တဲ့အန္တရာယ်တွေရှိနေသေးတယ်လို့လာမယ့်ရက်တွေအတွင်းမှာရေကြောင်ဖြစ်တဲ့ကူးစက်ရောဂါတွေပြည့်နှံ့ဖြစ်ပွားလာနိုင်တယ်ဆိုတာကိုကုလသမဂ္ဂကလီးမြားရန်ပုံငွေအဖွဲ့ UNICEF ကလည်းသတိပေးထားပါတယ်။ဒါအပြင်မုန်တိုင်းကြောင့်ထိခိုက်ပေချေမှုတွေနဲ့ပျက်စီးဆုံးရှုံးမှုပမာဏကြီးမားတာကြောင့်လိုအပ်တဲ့အကူအညီတွေကိုအမြန်ဆုံးပေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါတယ်။ဒါပေမဲ့လည်းလူဝဲနေသူတွေလက်ထဲအကူအညီတွေအကန့်အသတ်မရှိသွားရောက်ပေးနိုင်ဖို့မှာအာဏာပိုင်တွေဘက်ကခွင့်ပြုချက်လိုအပ်တာနောက်ဆက်သွယ်ရေးနဲ့တွာလာရေးအခက်အခဲတွေကလည်းရှိနေတာကြောင့်အကူအညီပေးရေးကြိုးပမ်းမှုတွေနှောင့်နှေးနေစေဖြစ်ပါတယ်။လက်ရှိအချိန်အထိဖြေပေးသင့်ဒေသအများအပြားမှာအကူအညီတွေရေးကြီးလိုအပ်နေစေဖြစ်ပြီးဒေသခံတွေအနေနဲ့ကိုထူကိုထနီးနဲ့ပြည်လဲထူထောင်နိုင်ဖို့အတွက်ရုန်းကန်နေကြရဆဲပဲဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပံအမျိုးသမီးကဏ္ဍကိုကြီးမားပဲရနာခွင့်ပြုပါရှင်။ကျမဖြူပြေးပါရှင
်။မိုခာမုန်တိုင်းထံကိုခံခဲ့ရတဲ့ဒေသတွေကအမျိုးသမီးတွေကြုံခဲ့ရတဲ့အခြေအနေတွေကိုစူးစိပြီးတော့မက်ခင်ဖြူထွေးကအစီအစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။အခုဆက်ပြီးတော့သုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ TikTok အသုံးပြုခွင့်ပိတ်ပင်လိုက်တဲ့ပထမဦးဆုံးအမေရိကန်ပြည်ထောင်စုကပြည်နယ်တရုတ်နယ်ရှင်ပြိုင်ဖို့ရာမှာအဓိကကြာနေတဲ့အမေရိကန်အစိုးရရဲ့အသုံးစရိတ် Los Angeles ကစာကြည့်တဲ့အကြောင်းစာရာတွေကိုစူးစိပြီးတော့ကိုအောင်ကတင်ပြပေးထားပါတယ်။
TikTok video application အသုံးပြုမှုကိုပိတ်ပင်လိုက်တဲ့ပထမဆုံး American ပြည်နယ်ကတော့ Montana ပြည်နယ်ပါ။တရုတ်ကုမ္ပဏီ ByteDance ပိုင် TikTok ကို American တန်150လောက်ကအသုံးပြုနေကြတာဖြစ်ပြီးဒီကုမ္ပဏီဟာ American တွေရဲ့အချက်လက်တွေကိုတရုတ်ကုမ္ပဏီအစိုးရကိုပေးပို့နေသလားဆိုပြီးတော့လည်းပြင်းပြင်းထန်ထန်စစ်ဆေးနေတာပါ။မေလ18ရက်နေ့မှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရ Montana ပြည်နယ်အတွင်း Google နဲ့ Apple Store ကုမ္ပဏီတွေအနေနဲ့TikTok app ကိုသုံးဆွဲသူတွေဒေါင်းလုဒ်လုပ်မရအောင်ဖယ်ရှားပေးရမှာပါ။တကယ်လို့သာသုံးဆွဲခြင်းသူတွေကဒေါင်းလုဒ်လုပ်ရခဲ့မယ်ဆိုရင် TikTok အနေနဲ့လည်းဒဏ်ကြေးပေးဆောင်ရမှာဖြစ်ပြီးအဲ့ဒီလိုဆက်ဖြစ်နေသမျှတရက်ကိုနောက်ထပ်ဒဏ်ကြေးတစ်တောင်းပေးဆောင်ရမှာပါ။ဒီဥပဒေနောက်နှစ်ဇန်နဝါရီမှာစတင်အသက်ဝင်မှာပါ။ Montana ပြည်နယ်အုပ်ချုပ်ရေးမှူး Greg Gianford က Montana မှာနေထိုင်သူတွေရဲ့ကိုယ်ရေးအချက်လက်တွေတရုတ် Communist Party လက်ထက်ရောက်မသွားအောင်ကုလိုဥပဒေပြဋ္ဌာန်းပြီးတော့ကာကွယ်ရတာဖြစ်တယ်လို့ Twitter မှာရေးပါတယ်ပြည်နယ်လွှတ်တော်ရဲ့အတည်ပြုချက်နဲ့ကုလိုဥပဒေပြဋ္ဌာန်းလိုက်တာပါ
TikTok is a national security threat
TikTok ဟာအမေရိကန်မျိုးသားလုံခြုံရေးကိုချိမ့်ချောက်နေပါတယ်အသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုလည်းခိုးယူပြီးတရုတ် Communist Party ကိုပေးပို့နေတာတွေဟာလုံးဝလက်ခံနိုင်စရာမရှိသလို Montana ပြည်နယ်ကချမှတ်ထားတဲ့ဥပဒေကိုလည်းချိုးဖောက်နေတာပါ
TikTok ကတော့တရုတ်ဆိုရကိုအချက်လက်တွေပေးမှာမဟုတ်ဘူးလို့ညင်းဆိုပါရဲမတ်လအတွင်း Congress လွှတ်တော်မှာကျင်းပတဲ့ကြားနာပွဲအတွင်း TikTok အမှုဆောင်အရာရှိချုပ်ကလည်း American တွေရဲ့ကိုယ်ရေးအချက်လက်တွေကို American မြေပေါ်မှာသာသိမ်းဆည်းမှာဖြစ်တယ်လို့ပြောပါရဲ Project Texas အစီအစဉ်အရ American နည်းပညာကုမ္ပဏီ Oracle ကအချက်လက်တွေကိုသိမ်းဆည်းပေးသွားမှာပါဒါပေမဲ့လည်းဒီအချက်လက်တွေကိုရောင်းချတာမျိုးလုပ်ဖို့အစီအစဉ်ရှိမရှိမေးမြန်းတာကိုတော့နောက်မှသာပြန်လည်ဖြေချမယ်ဆိုပြီးတော့ TikTok အမှုဆောင်အရာရှိချုပ်ကဖြေပါတယ် TikTok သုံးဆွဲခွင့်ပိတ်ပင်လိုက်တာဟာနိုင်ငံသားအခွင့်အရေးချိုးဖောက်ရာရောက်တယ်လို့ယူဆသူတွေလည်းရှိပါတယ
် By blocking this app you are preventing those people
ဒီ app သုံးဆွဲခွင့်ပိတ်လိုက်မယ်ဆိုရင်ဒါဟာ Montana မှာနေတဲ့သူတွေရဲ့လွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်ကိုပိတ်ပင်ရာရောက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားရုံးတွေတရားသတိထားစစ်စစ်သွားမယ်လို့ထင်ပါတယ်
အခုလို TikTok သုံးဆွဲခွင့်ပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတော့လေတရားရေးအရာစင်ခေါ်မှုတွေရင်ဆိုင်လာရနိုင်ပါတယ်2020သမ္မတဒေါ်နယ်ထရမ့်လက်ထက်မှာ TikTok နဲ့ WeChat ဒေါင်းလုဒ်လုပ်ခွင့်ပိတ်ပင်ဖို့ကုန်သွယ်ရေးဌာနရဲ့အမိန့်တားမြစ်ချက်ထုတ်ပြန်ခဲ့ပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညီဆုံးလို့ဆိုပြီးတရားရုံးတွေကဒီအမိန့်ကိုပယ်ဖျက်ခဲ့ဘူးပါတယ်ခင်ဗျာ
We find ourselves today at a real turning point.
ဘိုင်ဒန်ဆိုရအစိုးပြုတဲ့အစိုးရအသုံးချေရာထောင်ငွေဟာအမေရိကန်ပြည်အောင်စုအနေနဲ့တရုတ်နဲ့ရှင်ပြန်ရမှာတာလွန်နိုင်မလားနောက်ကျကြံနေနိုင်သလားဆိုတာနဲ့ပတ်သက်ပြီးကွန်ဂရက်စ်လွှတ်တော်အမတ်တွေနဲ့အစိုးရထိပ်တန်းဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ
် Today China has
ဒီနေ့ဆိုရင်တရုတ်နိုင်ငံမှာကမ္ဘာအကြီးဆုံးရေတပ်ကမ္ဘာအကြီးဆုံးစစ်တပ်ရှိနေတယ်လို့ငွေတန်ဖိုးအဝေလိုအားကောင်းတဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံလေးဖြစ်နေပါပြီ
ကမ္ဘာမှာအင်အားကြီးထွားလာတဲ့တရုတ်နိုင်ငံဟာထိုင်ဝမ်ကိုလည်းသိမ့်ပိုက်ချင်နေတာပါလိုအပ်ရင်အင်အားသုံးမယ်ဆိုပြီးတော့လည်းပြောနေတာကြောင့်ဒါဟာကမ္ဘာကုန်သွယ်ရေး50ရာခိုင်နှုန်းလောက်အတွက်အသုံးပြုနေရတဲ့ထိုင်ဝမ်ရေလက်ကြားကိုတရုတ်ကထိန်းချုပ်လာမှနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကစိုးရိမ်နေပါတယ်ကွန်ပျူတာအတွက်အဓိကကျတဲ့ chips လို့ပစ္စည်း80ရာခိုင်နှုန်းလောက်ကိုလည်းထိုင်ဝမ်ကထုတ်လုပ်ပေးနေတာပါ
If there were to be a crisis as a result of unilateral
Taiwan အရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံကတစ်ဖက်သက်ဆောင်ရွက်လာတာကြောင့်ကမ္ဘာမှာစီးပွားပြက်ကက်ဆိုက်လာမယ့်အရေးကိုကျွန်တော်တို့ကြုံတွေ့ရနိုင်ပြီးတနိုင်ငံပြီးတနိုင်ငံလည်းဒီအကျိုးဆက်ကိုရင်ဆိုင်လာရနိုင်ပါတယ
်အမေရိကန်ကတော့ Taiwan ကိုအပြည့်အဝကူညီထောက်ပံ့ပေးသွားဖို့ကတိပြုထားပြီးမကြခင်မှာလည်းစည်းရေးအကူအညီဖြည့်ဆည်းပေးဖို့ရှိနေတာပါ Congress လွှတ်တော်အနေနဲ့အစိုးရရဲ့ယာရားချက်အသုံးစရိတ်ကိုအတည်ပြုပေးဖို့ပြက်ကွက်မယ်ဆိုရင်တော့အမေရိကန်အကျိုးစီးပွားထိခိုက်နစ်နာပွဲရှိတယ်လို့ဆိုရတယ
် It will delay our ability
ကျွန်တော်တို့မှာမယ့်တွေလက်တွဲဘက်နိုင်ငံတွေအတွက်ဖြည့်ဆည်းပေးဖို့လိုအပ်နေတဲ့လက်နက်အင်အားစွန့်ရည်ရရှိဖို့နှောင့်နှေးကြန့်ကြာစေပါလိမ့်မယ
်တရုတ်နိုင်ငံနဲ့ရှင်ပြိုင်ဖို့ရာ Congress လွှတ်တော်ကအတည်ပြုပေးဖို့လိုနေတဲ့အသုံးစရိတ်နဲ့ဆက်ဆက်ပြီးပြောဆိုတာကို Republican တွေကလက်မခံပါဘူး
This idea that we have a strong
ပြုံးတဲ့ပတ်သက်တဲ့မူဝါဒကိုချောင်းပြပြီးခုလိုပြောနေတာကအဘိဓမ္မာရှိပါဘူးအသုံးစိတ်ကပြုံးနိုင်ငံရဲ့အနေအထားကိုတားဆီးနိုင်မှာမဟုတ်ပဲပြုံးလို့နိုင်ငံရဲ့လုပ်ရက်တွေကိုရပ်တန့်အောင်ဆောင်ရွက်မယ်ဆိုတဲ့စိတ်ပိုင်းဖြတ်ချက်ကတော့တားဆီးနိုင်မှာပ
ါဘိုင်ဒန်ဆိုပြထားတဲ့အသုံးစိတ်ထဲမှာတရုတ်နဲ့ရှင်ပြန်ရမှာလိုအပ်တဲ့စစ်သင်္ဘောတွေအတွက်ရေရက်ကတောင်းခံထားတာကိုထည့်သွင်းထားတာမရှိဘူးလို့လည်း Republican တွေကထောက်ပြပါတယ်ဒါအပြင်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုအကြမ်းဖက်မှုအားပေးထောက်ပံ့တဲ့နိုင်ငံဖြစ်ကြညာဖို့လေသမရအနေနဲ့ပြက်ကွက်ခဲတာနဲ့ပတ်သက်ပြီးတော့လဲဝေဖန်ပါတယ်။သမရအနေနဲ့သာကြညာမယ်ဆိုလို့ရှိရင်ရုရှားကိုစီးရဲအကူအညီပေးဖို့ပြင်နေတယ်ဆိုပြီးတော့သတင်းတွေထွက်နေတဲ့တရုတ်နိုင်ငံအပေါ်သတိပေးရာရောက်လိမ့်မယ်ဆိုပြီး Republican ရော Democrat လွှတ်တော်အမတ်တွေကပါပြောဆိုထားတာပါခင်ဗျာ။1892ခုနှစ် Los Angeles စာကြည့်တိုက်စတင်ဖွင့်လှစ်ကတည်းကအများဖတ်ရှုလို့ရအောင်ငှားရမ်းခဲ့တဲ့စာအုပ်စာပေတွေကိုဒီကနေ့အထိလဲငှားရမ်းဖတ်ရှုနိုင်စေပါမြို့တီထောင်ကာဇာမှာလိုအပ်တဲ့အခြေခံအဆောက်အအုံတွေစနစ်တကျဆောက်လုပ်ခဲ့တဲ့မှတ်တမ်းကိုအခုလိုတွေ့နိုင်ပါတယ်
So there was this meet ကားဆက်ယုံလဲရှိပြီဆိုတော့တတိယအနေနဲ့ကတော့စာကြည့်တိုက်လိုအပ်တယ်ဆိုပြီးစောက်ခဲ့တာပါ
စာကြည့်တိုက်ပထမဆုံးနေရာကစားတောက်ဆိုင်အပေါ်တက်မှာပါ1880ပထမဆုံးစာကြည့်တိုက်မှုက Mary Fry ဆိုတဲ့အမျိုးသမီးပါဟိုရုံးကတော့အမျိုးသမီးအလူရှင်တွေစာကြည့်တိုက်မှာတာဝန်ထမ်းဆောင်ခွင့်တားမြစ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာခွင့်ပြုခဲ့ပါတယ် Fry လက်ထက်မှာအမျိုးသမီးစာကြည့်တိုက်ဝန်ထမ်းတွေပုံများလာအောင်လဲသူကဥဆောင်လှုပ်ရှားခဲ့ပါတယ်စတင်ကာဇမှာစာကြည့်တိုက်နေရာလဲအကြီးကြီးချမရှိပေမဲ့မြို့ပြချဲ့ထွင်လာတာနဲ့အမျှစာကြည့်တိုက်ခွဲတွေလဲတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်1920ကာလတွေမှာတော့ယဉ်ကျေးမှုစင်တာဖြစ်လာတဲ့ဗဟိုစာကြည့်တိုက်အတွက်ရန်မုံငွေချမှတ်ပေးလာပါတယ်1986ခုနှစ်အရောက်မှာတော့စာကြည့်တိုက်မီးရှို့ခံရပါတယ်စာကြည့်တိုက်မှာပြသထားတဲ့ Herald Examiner သတင်းစာမှာအခုလိုဖော်ပြထားပါတယ်
The day that the Central Library fire happened on
ဗဟိုစာကြည့်တိုက်မီးလောင်တဲ့1986ခုနှစ် April 29ရက်နေ့ကသတင်းစာကဓာတ်ပုံဆီယာ3ယောက်လှုပ်ပြီးတော့ဓာတ်ပုံရိုက်ခိုင်းပါတယ်အင်မတန်ကြီးမားတဲ့မီးလောင်ကျွမ်းမှုကိုမှတ်တမ်းတင်ဖို့ပ
ါမီးသတ်သမား350လောက်ကမီးဝိုင်းဝန်းငိမ့်သက်ခဲ့ပေမဲ့လည်းစာအုပ်ပေါင်း4သိန်းလောက်မီးလောင်ဆုံးရှုံးခဲ့တယ်လို့မီးကိုနဲ့ရေကြောင်လဲတခြားစာအုပ်ပေါင်းသိန်းချီပျက်စီးခဲ့ပါတယ်အဲ့ဒီနောက်စာကြည့်တိုက်အစ်စ်ကို၈ထပ်ဆောက်လုပ်ခဲ့ပါတယ်စာကြည့်တိုက်မှာခုအခါအွန်လိုင်းကနေဖတ်ရှုနားထောင်လို့ရတဲ့ e-books audio books မျိုးစုံနဲ့ထားပေးထားတယ်လို့ကလေးတွေပါတဲ့မိသားစုတွေလည်းလာရောက်လို့ရအောင်ဖန်တီးပေးထားပါတယ်ခင်ဗျာ
ကွာ ောင်းစီစဉ်တင်ဆက်ပေးခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှိအခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့စင်ကာပူကုန်းတွင်းစုဆောင်ရေတန့်စင်မှုနည်းပညာအကြောင်းကိုတင်ပြထားပါဗျ။စင်ကာပူနိုင်ငံကရေအရင်းမြစ်အားလုံးရဲ့ထက်ဝက်ဟာကုန်းတွင်းမှာစုဆောင်ရယူတဲ့ရေဖြစ်ပြီးတော့ရေမြောင်းကန်ချောင်းတွေကရေတွေကိုဘလို့စုဆောင်တန့်စင်ပါတယ်လဲဆိုတာကိုစင်ကာပူအလုံသမားဝန်ကြီးဌာနဘေးရန်ရဲ့ကင်းရေးအရာရှိအင်ဂျင်နီယာဦးအေးငိမ့်ကိုဒေါခင်မြို့သက်ကဆက်သွယ်မေးမြန်းထားပါဗျ။
ကွာရေရဲ့အရေးသွေးနဲ့စိတ်ချမှုတွေကိုမေးချင်တော့ပါဆရာ။ဆရာရဲ့ရေရင်းမြစ်လေးကိုတွေကကုန်းတွင်းမှာဆရာတို့စုဆောင်ထားတဲ့ရေပေါ့နော်။အဲစုဆောင်ခြင်းနဲ့ပတ်သက်ပြီးတော့ဒီဘက်ပြောပြမယ
်။ဒီမှာရေရင်းမြစ်လေးဦးတွေကအဓိကအားထားတဲ့ရေမြစ်တစ်ခုကမိုးရေ။အစင်းကမမိုးကကြလာတဲ့ရေကိုအလားတပင်လယ်ထဲကိုစီးမသွားစေဘဲနဲ့အဲ့ဒီရေကိုအကုန်လုံးစုပါလေ။ဒီကရေလိုအပ်ချက်ကိုဖြည့်ဖြည့်ပေးနေတဲ့ရင်းမြစ်ကြီးဟာသူတို့မရီနာပုံကိုစရံကုန်းအဲ့ရေကိုင်းတွေတိဆောက်ပြီးတဲ့နောက်ပိုင်းမှာစင်ဘူအမြေဧရိယာရဲ့သုံးပုံနှစ်ပုံနောက်ပုံမှာကျလာတဲ့ရေကိုသူတို့အကုန်လုံးစုပါတယ်။အဲ့ဒီရောက် local catchment water လို့ခေါ်ပါတယ်။2060ရောက်တဲ့ခါမှာစင်ဘူအမြေဧရိယာရဲ့90ရာခိုင်နှုန်းပုံမှာကျလာတဲ့ရေတွေအားလုံးကိုပြန်ပြီးတော့သုံးတယ်။ရင်းမှတ်ထားပါတယ်။အခုနောက်ဆုံးတည်လိုက်တဲ့မရီနာရေကန်ကဒါစင်ဘူးရဲ့ဆန်ကားကမြောက်ရေကန်တစ်ခုဖြစ်လာပါတယ်။ဆိုစင်ဘူးမှာစုပေါင်းကုန်းတွင်းရေကန်18ခုရှိတယ်။အတာ1000လောက်ရှိတဲ့မိုးရေကန်ဧရိယာရေတွေကိုစုပါတယ်။အခုဆိုလို့ရှိရင်အဲ့မိုးရေစုနိုင်တာစုပေါင်းစင်ဘူးရေလိုအပ်ချက်100ခန်းလုံးတည်ရှိလာပါပြီ။1965ခုနှစ်မလေးရှားနေရေလိုအပ်မျိုးရတဲ့အခါမှာအဲ့ရေကသူတို့ရဲ့အဓိကရေအရေးမြစ်တစ်ခုဖြစ်လာပါတယ်။ဟုတ်။ဒီမှာရေတွေကိုတဲ့ဘို့အတွက်သူတို့မြစ်တွေမြောင်းတွေတူးမြောင်းတွေလုပ်ပေးထားတယ်မြစ်စုစုပေါင်း32ခုရှိတယ်မြောင်းနဲ့တူးမြောင်းနဲ့အဲ့ဒီမြစ်တွေအရှေ့ကစုစုပေါင်းကီလိုမီတာ9000လောက်ပြီးရှိတယ
်ဒီရေကိုစုဆောင်တဲ့အခါမှာမြွာထတဲ့မိုးရေကိုဒီတိုင်းစုတာပါလားဆရာဘယ်လိုပုံစံနဲ့စုပါလဲ
မိုးဘွားကြားလာတဲ့ရေတွေကိုသူတို့ပထမမြောင်းနေရနေတစ်စက်ရေကန်နေတွေကိုရောင်းလို့ကဲ့ယူတယ်မြောင်းတွေကိုဒီတိုင်းချစ်ကြစမ်းတူးလိုက်တာမဟုတ်ဘူးသူတို့ရေမြောင်းဒီဇိုင်းကိုတွက်ချက်တယ်ဒီ area မှာမိုးရင်လည်းမပြောမိုးရွာတယ်ရေခမ်းနဲ့မိုးရေခမ်းနဲ့ area water catchment area ဘယ်လောက်ရှိတယ်အများဆုံးမိုးရွာတဲ့အချိန်မှာရေဘလောက်လောက်ထိဒီထက်ကိုစီးလာတယ်အဲ့ဒီပုံမှာအခြေခံပြီးတော့ရေမြောင်းတဲ့ design ကိုတွက်ပါတယ်နောက်တော့အဲ့ဒီရေမြောင်းတွေကသူဥရေနဲ့ကာဝတ်ပေးထားတယ်ဒီရေမြောင်းတွေကိုဘယ်လိုမှဖြိုးဝှက်မရှိဘူးရေမြောင်းတွေကိုပြည့်စည်အောင်လုပ်လို့ရှိရင်အဲ့ပြည့်စည်ရဲ့ဒူကိုဒဏ်ရိုက်တယ်နောက်တော့ရေမြောင်းကိုငကူပကတိအခြေအနေရအောင်လို့ပြန်ပြီးတော့ပြင်ပြရတယ်အဲ့တော့ပြင်ရေမြောင်းပျက်စီးသွားတဲ့အချိန်မှာဆုံးရှုံးသွားတဲ့ရေပမာဏအတွက်သူတို့ပြန်ပြီးရောပြရတယ်အဲ့လောက်ဒီလိုစဉ်းစားစီကတိတ်ကြထားပါတယ်အဲ့ပန်းချံလေးထဲမှာကျလာတဲ့ရေလေးကိုတုံးရေကလေးကိုတုံးမှသူရေမြောင်းသေးသေးလေးတွေနဲ့ရေမြောင်းကြီးကိုရောင်းပြုတ်ပြုတ်ထားပါတယ်ရင်းတော့အဲ့ဒီရေမြောင်းတွေကိုသူတို့ကကွန်ကရစ်နဲ့လုပ်တယ်နောက်ကွန်ကရစ်ကရေဆုံးရှုံးမှုများတယ်ဆိုတော့အခုတော့သူတို့ပလတ်စတစ် ABS ပိုင်ပေါ်တယ်အဲ့ဒီ ABS ပိုင်နဲ့ကဲ့သို့
ဒီရေတွေကိုယူတဲ့အခါမှာဆစ်ပြီးတော့ယူတဲ့ပုံစံတက်မြစ်တွေပါနေနဲ့ရေကိုတန့်စင်တယ်လို့ပြောတယ်အဲ့ဒီနည်းလေးနည်းနည်းလေးရှင်းပြပေးပါဆရာ
ရေထဲမှာအငြိကြီးတွေပါတာနည်းလေးလေးတက်ပြီးတော့တန့်ရတာတက်ပါလေးလေးရေကိုဒီတိုင်းကန်နေတွေကိုမထည့်သွင်းနဲ့တခါလဲဆစ်လိုက်ပါတယ်အဲ့လိုဆစ်တာမှာသူတို့ valve retention system လစ်ပင်နဲ့ပန်းပင်တွေကိုအလုံးချပြီးရေကိုဆစ်ထားရေအနေလေးတွေမှာဆုလိုက်တယ်သူမိုးရေဆစ်ဖို့အတွက်ကိုစကားတွေလုပ်ပေးထားလေဆုံးတော့ဒီမှာလေးတက်လား၅တက်လားမသိပါဘူးအဲ့လိုစစ်ပြီးတဲ့နောက်မှာအဲ့ဒီရေကိုမြေအောက်မှာပဲအပေါက်ဖောက်ထားတဲ့ရေပိုက်ကလေးလုပ်ပေးထားအဲ့ဒီရေပိုက်ကလေးတွေကိုဒီမိုးရေကဝင်လာပြီးတော့မှအဲ့ဒီရေပိုက်ကောင်တွေစစ်ညောင်းနေတဲ့ကိုတွောပါအဲ့ဒီကထွက်လာတဲ့ရေတွေမှာဒီဖော့စဖရတ်တို့နဲ့နိုက်ထရိုဂျင်တို့စသဖြင့်အဲ့ဒါတွေပေါဝင်နှုတ်ကိုသူတို့စစ်ဆေးကြည့်တယ်အဲ့ဒီအရာတွေကြုံပြရစစ်ချလိုက်တယ်မိုးရွာချလိုက်တဲ့ရေတွေကိုတစ်ခေတ်နဲ့ညီတဲ့ကိုစိတ်ဝင်သွားစီတယ်ဒီစစ်တဲ့ဆိုရင်လည်းစစ်ပြီးတော့မှမြောင်းနေကိုစိတ်ဝင်သွားတယ်အဲ့ခါကျတော့ဒီမိုးရဲထဲမှာပါလာတဲ့အစိတ်တောက်တွေရောတော့မလိုလားတဲ့ဟာရောစစ်ချလိုက်ပထမဆုံးအစစ်မှာကတဲနဲ့ရင်စစ်ပါတယ်ပိုက်ကလေးကိုမြှုပ်ထားတယ်သူကခုနပြောတဲ့ ABS ပိုက်အဲ့ဒီပိုက်မှာအပေါက်ကလေးဖောက်ထားတယ်ခုနတော့စစ်ပြီးသားရေတွေကအဲ့ပိုက်ထဲကိုဝင်လာတယ်ဝင်လာပြီးတော့မှမြောင်းနေကိုစီးသွားတယ်အဲ့လိုအဲ့ဒါကို Detection System ခေါ်ပါတယ် Rain Garden လို့ပြောလေကောရင်ဂါရင်ကချိန်လေးလုပ်ပြထားတဲ့အဲ့ထက်မှာတပင်းလေးစိုက်ထားတယ်
ပင်လေးမြက်တို့တမ်းပင်တို့အဲ့ဒါလေးစိုက်ထားတယ်အဲ့လိုစင်းနေတဲ့ခါတည်းနဲ့တန့်စင်လိုက်တာပေါ့ရေကတော်လေးတန့်စင်ပြီးတော့ဖြစ်သွားတဲ့ခါကျတော့ရေကိုလူသုံးဖို့အတွက်ပြန်ပြီးတန့်စင်တဲ့ခါမှာအဆင့်လေးနေသွားတယ်တော့ရတဲ့ကမီကယ်လေးနေသွားတယ်ဒါလို့ပြောပစ္စည်းလေးနေသွားအဲ့လို
ဒီရေမြောင်းဒီဇိုင်းတွေကိုဘယ်ပုံမူတည်ပြီးတော့စဉ်းစားပြီးလုပ်ထားတာပါလဲဆ
င်ဟုတ်ကဲ့ရေမြောင်းဒီဇိုင်းမှာကပထမဆုံးမိုးရင်လက်မှစဉ်းစားတယ်ဒီနေရာမှာမိုးရင်ဘယ်လောက်ကျွာတယ်လဲမိုးရခမ်းတဲ့ area ဆွေးပေါင်းဘယ်လောက်လဲတော့ဘုရမမိုးအများဆုံးရွာတဲ့အချိန်မှာဒီမြန်မာစီးတဲ့မိုးရေအင်းအားဘယ်လောက်လဲအဲ့ဒီပုံမူတည်ပြီးရေမြောင်းဒီဇိုင်းလုပ်ပါတယ်အဲ့တော့ရေမြောင်းဒီဇိုင်းလုပ်တဲ့နေရာမှာအများဆုံးရွာတဲ့အချိန်မှာဒီရေခမ်းတဲ့နေရာတခြားကိုဘယ်မှာရှာထုတ်ပြီးသွားမလဲဆိုတော့အဲ့ဒီမှာနှစ်ခုတစ်ခါလဲပေါ်သွားတာပေါ့ပထမတစ်ခုကမိုးရေကိုတန်းနဲ့ရအောင်လေနောက်တစ်ခုကရေရှမ်းနဲ့ကြံစည်အောင်လဲဖြစ်ရှင်းပြီးသားဖြစ်သွားတာ
ဆရာအဲ့ဒီမှာပေါ့နော် ECM set တွေရှိတယ်လို့သိရပါတယ်ဆရာအဲ့ဒီ set ကလေးကြောင့်နည်းနည်းပြောပြပေးပါဆရာ
ဆိုတော့ရေမြောင်းတွေကိုဝင်လာတဲ့ရေတွေကိုအတတ်နိုင်ဆုံးမညစ်ပတ်တဲ့ရေတွေဖြစ်အောင်လို့ဥရင်းနဲ့ထိန်းချုပ်ထားပါတယ်ဆော့လွဲလုပ်ငန်းတွေကထွက်လာတဲ့ရေတွေကရေညစ်တွေများတယ်ဒီလုပ်ငန်းဝင်တဲ့ဆော့လွဲလုပ်ငန်းဝင်တဲ့ထွက်လာတဲ့ရေတွေကိုဒီတိုင်းမြောင်းနေတော့မပြည့်အောင်အဲ့ရှုံရေတွေကို silk control နဲ့ပထမတစ်ခါစစ်တယ်စစ်ပြီးတော့အဲ့ဒီရေတွေကိုရေခိုင်းတွေလုပ်ပြီးတော့ဆော့လွဲလုပ်ငန်းတွေမှာတူလောင်ထားပါတယ်ဒီကနေ့ကိုရောက်လာတဲ့ရေတွေကိုသူတို့ ECM machine နဲ့စစ်ပါတယ်။အဲဒီ ECM machine ကဘာလုပ်ပြလဲဆိုလို့ရှိရင်ဒီရှင်နဲ့ရေထဲမှာပါလဲရှင်နဲ့အနေဖြစ်တယ်ကိုနောက်ပြတာစင်းနဲ့အကုန်လုံးစစ်ထုတ်လိုက်တော့ဒါမှလည်းထွက်လာတဲ့ယူလေဒီတိုင်းမြောင်းတွေကိုချလို့မရအောင်။မြောင်းတွေကိုချဖို့တည်းကိုသူတို့ရေတွေသတ်မှတ်ပေးတာ။အဲ့ဒါကတော့ PSS လို့ခေါ်တယ်။ပါဝင်နှုန်းက50သတ်မှတ်ထား။အဲဒီပါဝင်နှုန်း50ရှိမရှိကိုပြန်ပြီးတော့တိုင်းပြရတယ်PSS monitoring system လို့ခေါ်တယ် total suspected solid PSS 50ကျော်သွားလို့ရှင်စက်ကဘယ်လိုအမြောင်ပြလဲအဲ့ဒီမိနေလေးကလဲလာပြီးတော့အချက်ပြီးတယ်အဲ့ဒီထွက်လာတဲ့ရေတွေကရေပြောင်းတွေကိုပြရတယ်ရေပြောင်းတွေကိုပြတာမှာ CCTV နဲ့ကြိုက်တာပြစကားမလေးကြားလို့ရှင်တတ်ဖို့လို့ဆိုတော့ internet ရှိတဲ့နေရာမှန်နေရမှာဒီရေမြောင်းကထွက်လာတဲ့ရေတွေကိုကြည့်လို့ရဟုတ် real time system နဲ့အဲ့လိုပြထားတယ်ဒါပြီးတော့အဲ့ဒီအမုံမွားပါတဲ့နှုံ TSS monitoring system ကလည်းပဲ5မိနစ်ကိုတစ်ချိန်သူတို့မှတ်တမ်းယူပါတယ်သူတို့သတ်မှတ်ထားတဲ့အဲ့ဒီစัญญုံနေနဲ့ကဲ့ညီမှလာရင်အဲ့ဒီရေကိုရေမြောင်းတွေကိုပြစ်ခွင့်ပြုတယ်အဲ့ဒါအဲ့ဒီ ECM machine နဲ့ TSS monitoring system ပါဒီကလေးဒီတိုင်းရှုပ်ရည်တွေကိုပို့ချလို့ရှိရင်သူတို့တန်ဖိုးကြီးမွားရိုက်ပါတယ
်ဦးရင်းငယ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးမ
အင်ဂျင်နီယာဦးအေးငိမ့်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအခြေအနေနဲ့ပတ်သက်လို့အရေးပေါ်အစည်းအဝေးကိုနယူးယောက်ကုလသမဂ္ဂဌာနချုပ်ကစီးပွားရေးနဲ့လူမှုရေးကောင်စီEcosos ကမ္ဘာမှာဒီကနေ့ကျင်းပပါရယ်နယူးယောက်စံတော်ချိန်မနက်10:00နာရီမှာစတင်တဲ့အရေးပေါ်အစည်းအဝေးကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဗြိတိန်နိုင်ငံကအလွတ်သဘောခေါ်ယူပြုလုပ်တာဖြစ်ပါရယ်ဒီအစည်းအဝေးမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကတာဝန်ရှိသူတို့နဲ့မြန်မာမျိုးသမီးအရက်ဖတ်အဖွဲ့အစည်းတွေကကိုယ်စားလှယ်ဖြစ်တဲ့မတ်ဝေဝေနုနဲ့မတ်မေစပယ်ဖြူတို့ကလက်ရှိမြန်မာနိုင်ငံအခြေအနေတွေကိုတင်ပြကြပါရယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းလည်းတက်ရောက်နေပါရယ်အရာပြေမူခဆိုင်ကလုံးမုန်တိုင်းထံအလူးနဲ့ခံလိုက်ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအရေးပေါ်အကူအညီတွေအလုံးရင်းလိုအပ်နေတဲ့ကိစ္စအပါအဝင်စစ်ကောင်စီအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုဆွေးနွေးကြတာဖြစ်ပါတယ်။အခုလိုမျိုးကုလသမဂ္ဂရဲ့ Ecosos ကမ္ဘာမှာမြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေကိုအရေးပေါ်အစည်းအဝေးခေါ်ယူကျင်းပတာဟာထူးခြားတယ်လို့ကုလသမဂ္ဂနဲ့နှိစက်တဲ့တိုင်ဝမ်က VOA ကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအရေးပေါ်အစည်းအဝေးကိုတရုတ်အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအာဆီယံနိုင်ငံကကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်။ဒီတော့တွင်မှာပဲဒီမူခါမွန်တိုင်းတံကိုအစိုးဆုံးခံရတဲ့နေရာတွေစီကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကအကူအညီတွေစတင်ပေးဝင်နေပြီလို့ပြောပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းတွေမှာအကူအညီတွေစတင်ပေးပို့နေပြီဆိုပြီးတော့ဒီအာရှနဲ့ပစိဖိတ်ဆိုင်ရာ WFP ရဲ့ Twitter မှာရေးသားထားတာပါရှင်။
မေလ၁၉ရက်နေ့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြံပါပြီးလိုရာဆန္ဒပြကြပါစီရှင်။
This program has come to you from the Voice of America, Washington.